ทีนี้ปฏิสัตตมุปบาทเตย่ารอเลล่ากังกังอิจูอาจารย์เลยเว้ยตีบีพี่รอสุติเนี่ยปฏิตันเลยรู้สึกตะบัวมาเตโบนอกบัวผิดโบဒါလည်းတိတိအဲ့နောက်တစ်ခုဒီဘုကောင်းတာကတော့အခုဒီပဋိစ္စသမုပ္ပါဒ်တရားတော်ဆိုတာပဋိစ္စသမုပ္ပါဒ်တရားတော်ဆိုတာမြတ်စွာဘုရားဘုရားဖြစ်ခံနီးကပ်ပြီးတော့နှလုံးသွင်းနောက်တစ်ခါဘုရားဖြစ်ပြီးတဲ့ခါလည်းပဲထပ်ပြီးတော့အပြန်ပြန်လာလာနှလုံးသွင်းပြီးတော့45ဝါပတ်လုံးတတ်တော်တွေကိုတရားဟောတော့လည်းပဲအကျင့်များစွာဒီပဋိစ္စသမုပ္ပါဒ်တရားကိုဟောတော်မူခဲ့ဒီပဋိစ္စသမုပ္ပါဒ်တရားဆိုတာဒီမြတ်စွာဘုရားကထွင်ရတဲ့တရားမဟုတ်ဘူးမြတ်စွာဘုရားကဖန်ဆင်းတဲ့သဘောမျိုးတရားမျိုးမဟုတ်ဘူးမြတ်စွာဘုရားတွေပွင့်သည်ဖြစ်စေမပွင့်သည်ဖြစ်စေဒီပဋိစ္စသမုပ္ပါဒ်သဘောတရားဆိုတာရှိနေတာ။မြတ်စွာဘုရားပွင့်လာတဲ့ခါကျတော့မြတ်စွာဘုရားကိုရတိုင်းဒါထိုးထွင်းသိမြင်ပြီးတော့တတ္တဝါတွေကိုတဆင့်ဟောပြ။ဒါကြောင့်ဒီတရားဟာမြတ်စွာဘုရားကလှုပ်ရတဲ့တရားထုတ်လှုပ်ရတဲ့တရားမျိုးမဟုတ်ဘူး။သူ့ငုံရှိနေတာကိုမြတ်စွာဘုရားကတွေ့ရှိတယ် discover ဖြစ်တယ်ပေါ့။အဲဒီတရားတွေဟာဘုရားမြတ်စွာဘုရားတိုင်းဟောတဲ့တရားတွေဟာအတူတူကြီးပဲလို့ဒီလိုဆိုရတယ်။အဲတော့မြတ်စွာဘုရားအခုဂေါတမမြတ်စွာဘုရားမတန်ခင်ဗာဘုရားတော်ဟမ်ကတ္တပဘုရားအဲကတ္တပဘုရားလက်ထက်ကလည်းကတ္တပမြတ်စွာဘုရားကဒါတွေအကုန်လုံးဟောခဲ့တာဟောပြီးတော့ဘုရားပြိဋိဘံပြုသွားတယ်သူ့ရဲ့အဲတတိသာဝကတွေပြိဋိဘံပြုတယ်နောက်ဆုံးမြတ်အဲကတ္တပမြတ်စွာဘုရားရဲ့သာသနာတော်ကွယ်သွားတဲ့ခါကျတော့ဒီတရားတွေကအကုန်ကွယ်သွားတယ်ပြည့်တယ်လို့မရှိတော့မြုပ်သွားတယ်အဲ့နှစ်ပေါင်းများစွာဒီတရားတွေဘယ်လိုမှမကြည့်ရအောင်နေပြီးတော့အခုဂေါရမမြတ်စွာဘုရားပြွင့်တော်မူတဲ့အခါကျတော့ဂေါရမမြတ်စွာဘုရားကဒီတရားကိုအဲတွေးရှိတယ်အဲတွေးရှိပြီးတော့တခါထုတ်ဖို့ပြီးတော့ဟောတော်မူတယ်အဲဒါကြောင့်မို့ပရိသတ်သမုပ္ပါဒ်တရားတို့နောက်နောက်အနိစ္စဒုက္ခအနတ္တတရားတို့စသဖြင့်ဒီလိုတရားတွေဆိုတာဟာဘုရားကလှုပ်ရတာမဟုတ်ဘူးသူငိုရှိပြီးသားကိုပဲမြတ်စွာဘုရားကတွေ့ရှိပြီးတော့ဟောတော်မူတာအဲ့ဒီပရိစ္ဆသမုပ္ပါဒ်တရားဟာဗုဒ္ဓဘာသာမှာအရေးကြီးတဲ့တရားတော်တစ်ခုဒီပရိစ္ဆသမုပ္ပါဒ်တရားကဘာကိုပြောပြတာတော့ဘာကိုသင်ကြားတာတော့ဆိုတော့အကြောင်းအကျိုးဆက်သွယ်ပုံကိုသင်ပြတဲ့တရားပဲဒီတက်ရှိတ attva တွေနဲ့ပတ်သက်ပြီးတော့ဖြစ်ပြနေတဲ့ညတွေဟာအကြောင်းကင်းပြီးတော့ဖြစ်တာတခုမှမရှိဘူးအကြောင်းတခုသုံးဖို့အကြောင်းအများသူသိဖြစ်တော့အကြောင်းအများပေါ့လေအကြောင်းအမျိုးမျိုးကိုအမိပြုတ်ပြီးတော့ဒီတရားတွေဖြစ်ပေါ့ဒီတတ္တဝါတွေရုပ်တွေနာနေဖြစ်ပေါ့လေအဲ့ဒါကြောင့်မို့ဘာပဲဖြစ်ဖြစ်ဖြစ်တဲ့ညသဘောတရားတွေဟာအကြောင်းမကင်းဘူးအကြောင်းကိုဆွဲမိပြီးတော့သာဖြစ်ရတယ်လို့ဒီလိုဟောပြတဲ့တရားအကြောင်းကိုဆွဲမိပြီးတော့ဖြစ်ပြန်တော့လဲပဲသာဝရဘုရားကဖြန်းစင်းလို့ဗြမာကြီးကဖြန်းစင်းလို့ဆိုတော့ဒီလိုဖြန်းစင်းလို့ဖြစ်လာတဲ့တရားဖြစ်လာတာမျိုးမဟုတ်ဘူးဒီအကြောင်းကိုဆွဲမိပြီးတော့ဖြစ်လာတယ်ဆိုတော့သင်္ခါရတွေဟာအဝိဇ္ဇာကိုအကြောင်းပြုပြီးတော့ဖြစ်တယ်ဝိညာဉ်ကအဝိဇ္ဇာသင်္ခါရကိုအကြောင်းပြုပြီးတော့ဖြစ်တယ်လို့ဒီလိုအကြောင်းအကျိုးဆက်ဆက်ပြီးတော့ဟောတဲ့တရားကိုပဋိစ္စသမုပ္ပါဒ်တရားလို့ခေါ်တယ်အဲ့တော့ပဋိစ္စသမုပ္ပါဒ်တရားရဲ့အကျဉ်းချုပ်ကဘာလဲဆိုရင်ခုနပြောတဲ့နှချက်ပဲအကြောင်းကင်းပြီးတော့ဖြစ်တာမဟုတ်ဘူးအကြောင်းကြောင့်ဖြစ်ပြန်လဲဆိုတော့ပဲအဲ့ဒီအကြောင်းဟာဖြန်းစင်းတာမဟုတ်ဘူးသာဝရဘုရားတို့ပြမတို့ကဖြန်းစင်းတာမဟုတ်ဘူးသူလောကတဘာဝအတိုင်းပဲဖြစ်ပေါ်လာတာအဲဒီလိုသင်ကြားတဲ့တရားကိုပဋိစ္စသမုပ္ပါဒ်တရားလို့ခေါ်တယ်အဲဒီပဋိစ္စသမုပ္ပါဒ်တရားမျိုးကိုမြတ်စွာဘုရားရဲ့ဗုဒ္ဓဘာသာမှာပဲတွေ့နိုင်တယ်တခြားသာသာဒီမှာဒါမျိုးတွေ့ရဖို့အလွန်ခဲရမှာအဲဒီတော့ဘုဒ္ဓဘာသာဝင်နေအနေနဲ့ပရိသတ်သမုပ္ပါဒ်တရားကို တော်တော်လေးသိထားလိုက်တယ်ဒါပေမဲ့ပရိစ္ဆေသမုပ္ပါဒ်ကိုဒါပေမဲ့လို့ပရိစ္ဆေသမုပ္ပါဒ်ကိုပြည့်ပြည့်ဝဝနားလည်ဖို့ဆိုတာကတော့လူကိုကြောင်ဒါကဒကာမတွေနေနဲ့မလွယ်ဘူးเนาะအဲ့တော့နားလည်နှံ့ယုံပဲဆိုတော့ဒီနေ့ပြောပြရအောင်အသေးစိတ်လေ့လာပြီဆိုရင်တော့ဒီပရိစ္ဆေသမုပ္ပါဒ်ကဟိုအဘိဓမ္မာသူတာကိုနားလည်ထားမှဒါဒီဒီပရိစ္ဆေသမုပ္ပါဒ်ကလည်းပဲပြည့်ပြည့်စုံစုံနားလည်ဒါမလို့စိတ်မပြတ်ကြနဲ့အခုလောကမှာဗုဒ္ဓဘာသာကြောင်းစာအုပ်တွေရေးနေတဲ့လူတွေလည်းပဲဒီလိုပဲအဘိဓမ္မာနားမလည်ဘဲနဲ့သူတို့ရေးနေကြတာပဲအင်္ဂလိပ်တွေရေးထားတဲ့အများကြီးရှိတယ်ဖတ်ကြည့်အဘိဓမ္မာနားမလည်ဘဲရေးကြတာတွေများတယ်အေးဒါကြောင့်မို့ဟိုအဘိဓမ္မာတက်မထားပြီမယ်လို့အတင့်အတင့်နားလည်နိုင်လောက်နားလိုက်နားလည်နိုင်လောက်တည်းနေနေတာပြောပြမှာပေါ့ဒါအသေးစိတ်ပြီးကျင်တယ်ဆိုတော့ပထမဆုံးအဘိဓမ္မာကိုနားလည်ရတယ်ဟောအဘိဓမ္မာနားလည်ပြီးမှဟိုဒီဒီပရိစ္ဆေသမုပ္ပါဒ်ကိုအပြည့်အဝနားလည်နိုင်ဘာလို့ဆိုဒီတရားတွေကမြတ်စွာဘုရားတရားတွေဆိုတာကဟိုတစ်ခုပေါ်တစ်ခုတစ်ခုပေါ်တစ်ခုဒီလိုတည်ဆောက်ထားတာဖြစ်တော့အရင်အမြင့်ကိုကိုကမသိပဲနဲ့အဖျားဟာသွားသိကျင်တယ်ဆိုတာပဲနေ့တော့မဖြစ်နိုင်ဘူး။တော့ကိုကဘာမှစိတ်ပညာအခြေခံမရှိပဲနဲ့ဟိုအထက်တန်းကျတဲ့စိတ်ပညာကိုကတတ်ချင်ပါလေဆိုလို့မရဘူး။ဟုတ်လားအဲ့ဒီအထက်တန်းကျတဲ့စိတ်ပညာတတ်ချင်ရင်မင်းအောက်ကစပထမနှစ်ကစတင်အောင်မယ်ဟုတ်တယ်မဟုတ်လား။အာကျွန်တော်ပြင်းတယ်မသိချင်ဘူးတတိယနှစ်ကစလိုက်ကြစီတော့လို့မရဘူး။နော်။အေးဒါကြောင့်မို့မြတ်စွာဘုရားတရားတော်မှာလည်းဒီလိုပဲဟိုအခြေခံအချက်လက်ကလေးတွေရှိတော့ဒီအခြေခံအချက်လက်ကလေးတွေသိထားမှာအထက်အထက်တရားတော်တွေကိုလည်းသိတယ်အဲအခုတော့ဒီနေ့တော့ဟိုအတိုင်းပေါ့မှန်ပါပါမလဲအကျမ်းပြင်းနားလည်ယုံဒါပြောပြပါအဲ့တော့ပဋိစ္စသမုပ္ပါဒ်တရားကိုမြတ်စွာဘုရားဟောတော်မူတယ်ဆိုတော့အမှန်တမ်းပြောရင်ဒီပဋိစ္စသမုပ္ပါဒ်တရားကိုဖျားမဖြစ်ခင်ဘုရားဖြစ်ခံဤအချိန်မှာကပ်ပြီးတော့ဆင်ခြင်တယ်လို့ဘုရားလောကဆင်ခြင်တော်မူတယ်လို့ဆိုတော့ဘုရားမဖြစ်ခင်တည်းကပရိစ္ဆေသမုပ္ပါဒ်တရားကိုသိမြင်ပြီးပြီနော်ဒါကတော့ဘုရားလောဆိုတာကပါရမီတွေကိုရည်စင်ကျင်တဲ့ကဘာတစ်သိမ့်ဖြည့်ခဲ့တာဆိုတော့ဒီပါရမီတွေအလုံးပြည့်တဲ့ဘဝဒီဘဝရောက်လာပြီဆိုတော့ဒါတော့ကတော့သိမှာပေါ့အဲ့တော့မြတ်စွာဘုရားဖြစ်သူရောက်အောင်ကျင့်တာလေးနည်းနည်းပြန်ပြီးတော့ပြောပြမယ်ရသဗျာအလောင်းဟာအသက်ဘယ်လောက်မှတောထွက်တာဟင်29နှစ်မှတောထွက်တယ်29နှစ်တောထွက်ပြီးတော့တောထဲမှာတရားကျင့်တာဘယ်နှစ်တော့6နှစ်အဲ့ဒီ6နှစ်မှာလည်းပဲဒီညာသောအခေရတော့6နှစ်နီးပါးပဲထားပါတော့အဲ့ဒီအချိန်ကြီးကတော့မြတ်စွာဘုရားလမ်းမကြီးကိုလိုက်နေတယ်ဒုက္ခရသရိယာကျင့်တယ်ဆိုတော့အခုတော့ဂုံယူပြီးတော့ပြောတယ်မဟုတ်လားနော်မြတ်စွာဘုရားဒုက္ခရသရိယာကျင့်တယ်ဒုက္ခရသရိယာကျင့်တယ်အဲ့ဒီဒုက္ခသရိယာကျင့်တယ်ဆိုတဲ့အချိန်မှာမြတ်စွာဘုရားလမ်းမကြီးလိုက်နေတာ။ဒါလမ်းမှန်မဟုတ်ဘူး။နောက်မှလမ်းမှန်ညမှာသင်ပေါ်လာပြီးတော့လမ်းမှန်လိုက်ပြီးတော့ဖျားဖြစ်သွား။နော်။အဲ့တော့မြတ်စွာဘုရားဖျားဖြစ်တာဘယ်နေ့တော့။အေးကဆုံလာပြီးနေလို့ပြောတာပဲဟုတ်လား။အဲ့တော့ကဆုံလာပြီးနေညနေမှာရသဗျာဘောဓိပင်ချိတ်ကတ်ချိတ်ကတ်ပြီးတော့ဘောဓိပင်အောက်မှာတင်းတင်းခွေးပြီးတော့ထိုင်တင်းတင်းခွေးထိုင်ပြီးတော့ခရမဖြစ်တမျကာလပါလုံးကဒီတင်းတင်းခွေးကိုမဖြစ်ဘူးဒီလိုအလွန်ပါခေါ်လဲပြင်းထန်တယ်နော်ဆွေးမြဲတယ်အဓိဋ္ဌာန်နဲ့ထိုင်တော်မူတယ်အဲဘုရားကဘုရားမဖြစ်တမျတော့ဒီတင်းတင်းခွေးကိုမဖြစ်တော့ဘူးဆိုပြီးတော့ထိုင်တယ်ထိုင်ပြီးတော့တရားကျင့်တရားကျင့်တဲ့အခါမှာအာနာပါနဆိုတဲ့ဝင်သက်ထွက်သက်ကမ္မထံကိုကျင့်သမထကမ္မထံအဲဒီဝင်သက်ထွက်သက်ကမ္မထံကိုကျင့်လိုက်ကျင့်တဲ့အခါမှာဇံရတယ်နော်ပထမဇံဒုတိယဇံတတိယဇံတတုထဇံဆိုပြီးတော့ဇံတစ်ခုပြီးတစ်ခုတက်ပြီးတော့ရသွားအဲဒီဇံက၄ပါးကနေပြီးတော့တစ်ခါတစ်ဆင့်တက်ပြီးတော့အားထုတ်လိုက်တဲ့အခါကျတော့ဟုတ်အရူပဝဆရဆာဆိုတာရှိသေးတယ်အဲ့ဒါလည်း၄ပါးပဲ တော့ခုနပထမပြောခဲ့တဲ့၄ပါးကရူပဝေသဒ္ဒဆံလို့ခေါ်တယ်အဲ့ဒီရူပဝေသဒ္ဒဆံ၄ပါးရပြီးတဲ့နောက်တစ်ခါအချက်ကျလိုက်တဲ့ခါကျတော့အရူပဝေသဒ္ဒဆံ၄ပါးရောက်တယ်အဲ့ဒီရပြီးတဲ့နောက်တစ်ခါဆက်ပြီးတော့အားထုတ်တဲ့ခါကျတော့အဘိညာဉ်ဆိုတာရနော်အဘိညာဉ်ဆိုတာထူးခြားတဲ့အသိဉာဏ်လို့ဒီလိုအဓိပ္ပာယ်ရှိတယ် super normal power super normal knowledge အဲ့ဒီအဘိညာဉ်ဆိုတာရတဲ့ခါကျအဘိညာဉ်ဆိုတာအမျိုးမျိုးရှိအမျိုးမျိုးရှိတဲ့အ ਨੇ ကအခုညမှာညဆော်ဖျားကထိုင်ပြီးတော့တရားအဆုံးလိုက်တဲ့ခါမှာညကို၃ပိုင်းပိုင်းလိုက်ဆိုတော့နော်စပါတော့၆နာရီကစတယ်ထားပါတော့၃ပိုင်းပိုင်းလိုက်ရင်၆နာရီကနေပြီးတော့ဘယ်နှနာရီထိအောင်တစ်ပိုင်းဖြစ်မလား၁၀နာရီထိအောင်တစ်ပိုင်းဖြစ်တခါနောက်11ပိုင်းကရော10နာရီကနေပြီးတော့နှစ်နာရီထိအောင်တတိယပိုင်းနှစ်နာရီရနေ6နာရီတိအောင်အဲ့အဲ့ဒီ3ပိုင်းမှတ်အဲ့ဒီ3ပိုင်းမှာပထမအပိုင်းမှာခုနပြောတဲ့ဇန်ကြီးရတယ်ဇန်ရပြီးတော့အဘိညာဉ်တစ်မျိုးရအဲ့ဒီပထမဆုံးရတဲ့အဘိညာဉ်ကဘာလဲဆိုတော့ပုပ္ပေနိဝါဒအဘိညာဉ်လို့ခေါ်တယ်ပုပ္ပေနိဝါဒဆိုတာရှင်းတုံးကနေခဲ့ဘူးတဲ့ဆိုလိုတာတော့ရှင်းတုံးကဖြစ်ခဲ့ဘူးတဲ့ဘဝတွေကိုအကုန်လုံးပြန်ပြီးတော့မြင်နိုင်တဲ့ဉာဏ်ညဆရာဘုရားဒီအရေးအတွက်မရှိတော့အောင်ဖြစ်ခဲ့တဲ့ဘဝတွေအတိတ်ဘဝတွေအဲ့ဒီအတိတ်ဘဝတွေကိုအကုန်လုံးပြန်ပြီးတော့သိနိုင်တယ်အောင့်မိန်နိုင်တယ်တတိယနိုင်တယ်အဲ့ဒီဉာဏ်ကိုရတော်မူအဲ့ဒီဉာဏ်ရတော်မူထားတဲ့အတွက်ကြောင့်မို့နောင်ခါမှာမြတ်စွာဘုရားဟာအတိတ်ကသူဘဝပြန်ပြန်တော့ဟောတာလေရှိမရှိဘူးလားရှိတယ်နော်အေးအဲ့လိုဟောခဲ့တဲ့ဟာတွေကိုဘာလို့ခေါ်လဲဟမ်နောက်ဘုရားဟာပြန်နောက်ဘုရားအကြောင်းလေးပြန်ဟောတာကိုဘာလို့ခေါ်လဲ set ဆိုခေါ်တာနော်အဲ့ဒီ set ပေါင်းဘယ်လောက်ရှိတယ်950တောင်ရှိတယ်အမှန်ကတော့948သက်ရှိတယ်ဒါမှမဟုတ် round down မှာပြူထားပြီးတော့950လို့ပြောတာအဲ့ဒီ950မှာနောက်ဆုံး10သက်ကိုဘာလို့ခေါ်လဲနော် set ကြီး10ပွဲလို့ခေါ်တာကောင်းပြီအဲ့ဒီ set ကြီး10ပွဲဘယ်မှာမြင်နိုင်လို့ဟမ်တို့ကြောင့်မရှိလား
ရှိပါ
ရှိတယ်နော်ဒီနေရာမှာရှိတဲ့အဲ့ဒီဘာခေါ်လဲတက်ပစီဒီရွှေကြည်တို့ကားကြဟာဒါဇက်ကြီးဆယ်ဘွဲကိုတရုတ်ဖော်ထားတယ်ဇက်ကြီးဆယ်ဘွဲကိုဗမာလိုသူကောက်မှတ်တာရှိတယ်ဘယ်လိုလဲပြောကြတာတေဇသူနေမဘူစံနာနာဝိဝေဆိုလို့ဇက်ကြီးဆယ်ဘွဲဒါလေးနှုတ်တယ်အောင်လုပ်ထားကြဖို့ကောင်းတယ်နော်ဆိုရမှာကတေသသူနေမဘူစံနာဝိဝေပြောမှာတော့ပြိဿသုံးဘောပဲအဲ့ဒါမလို့ပေးထွက်သွားတယ်မတက်နိုင်ဘူးဒါလည်းဘုဟုတ္တရာမမှတ်ဘူးကောင်းတယ်တေဆိုတာကတေမိယသတေမိမင်းသားဆိုတာဒါကြားဘူးကြားတယ်ဟုတ်လားစကားမပြောဘူးတော့နာပင်းတို့ဟန်ဆောင်တယ်ဇဆိုတာကဇနကတော့ကာကြီးနှလုံးဆန့်နေရင်းနဲ့တစ်လုံးနဲ့ဟုတ်လားလူတွေကဇနက်ကနဲ့ခေါ်ကြတယ်အလွဲ့ကြီးပဲတို့ပမာကနှုတ်တက်လိုက်နော်မဟာဇနကစေဇသူ့ဆိုတာကဘာလဲသူ့ဝဏတာမဒါကလည်းတို့ကပမာသူ့ဝဏရှင်လို့ခေါ်တယ်ဆားပါတော့ဒါကတော့တာမကိုအနောက်နိုင်ငံကြီးနဲ့ထွက်တဲ့ခါကျရှာမစာမလို့ထည့်တော့အဲ့ဒီကနေရှံဖြစ်သွားတယ်သူ့ဝဏတာမသူ့ပြီးတော့ဘာလဲမိအဲ့ဒါတို့ဗမာနှုတ်တကနေလို့နှုတ်တယ်တော့နေပဲထားတော့နေမိမင်းစမိမိလို့ဆိုတယ်အမှန်ကတော့နော်အေးဒီစားသူ့နေပြီးတော့ပါတော့မဆိုတော့ပါတော့မဟောတရာစာမဟောတရာဆိုတော့ကြားဘူးရလိမ့်မယ်ဟုတ်လားဒီစားသူ့နေမဘူးဆိုတာကရောဘူရိတတ္တစာဒါနဂါမင်းစစံစန္ဒကုမာရစာဘူစံနာနာရဒသနော်အရှိကတော့မဟာနာရဒကတ္တပ္ပသလို့ခေါ်တယ်နာရဒသပူဇနာဝိဒုရသဟုတ်လားဒါမလို့တို့ပမာဝိဒုရလို့ပဲနှုတ်တယ်တချို့ကရာဂကိုရပတ်ပြီးတော့ဝိဒုရလို့လည်းလုပ်နေကြတယ်အမှန်တော့ဝိဒုရနော်နောက်ဆုံးကဝေအဲဝိတန္တရာနော်တာကြီးနဲ့ဆိုရင်ဝိတန္တရာလို့အတန်ဖွဲ့ရတယ်ဒါမလို့တို့ဗမာတော့ဝေဒန်တရားပဲထွက်ကြတာဟုတ်လားဆောက်တော့အတန်တော့အမှန်မရသေးတဲ့အောင်ဇက်ကြီးဆယ်ပဲဒီလောက်သိရင်မဆုံးအောင်နော်အဲ့တော့ဘာလို့တေ သသုနေမဘူသန္နာဝိဝေအဲဒီတကြီးတပဲဒါနောက်ဆုံးဆက်ကြီးပဲဒီအဝိတန္တရာမင်းဘဝကနေသုတည်ပြီးတဲ့နောက်ကျရင်ဘုရားလောင်းဟာတုတိတနတ်ပြည်မှာသွားဖြစ်အဲ့ဒီသူတည်တဲ့နတ်ပြည်ကနေပြီးသူတည်တဲ့ခါကျတော့မေရောမာယာဝန်တိုင်းမှာဝင်စားတယ်ဟုတ်လားပရိသတ်နေယူတယ်ပြီးတော့ထွားလာပြီးတော့အခုဘုရားဖြစ်တယ်ဆက်ပါတော့ဘုရားဖြစ်ခါနေနေပြီးသူကဘုရားဖြစ်တယ်အေးအဲ့ဒီပထမယံလို့ခေါ်တဲ့ပထမပိုင်းမှာမြတ်စွာဘုရားဟာအဲ့ဒီအတိတ်ဘဝအမှာဖြစ်ခဲ့တဲ့အတိတ်မှာဖြစ်ခဲ့တဲ့ဘဝတွေမရေမတွက်နိုင်တဲ့ဘဝတွေကိုပြန်လည်ပြီးအောက်မေ့နိုင်တဲ့သိနိုင်တဲ့မြင်နိုင်တဲ့အဘိညာဉ်ဆိုတဲ့ဉာဏ်တော်ကိုရတော်မူတယ်ဒီဉာဏ်ကိုတာဝကတွေလည်းပဲရနိုင်တယ်တဲ့။ဟောဘုရားမှရနိုင်တာမဟုတ်ဘူးဒီဉာဏ်။စိတ်ဓိတွေတော့မှရနိုင်တယ်။ဟောစိတ်ဓိတွေလည်းပဲကုသံသံအပင်ကြီးအားထုတ်ရင်သူတို့လည်းပဲရနိုင်တယ်။ဘုရားဘာသာမှရနိုင်တာမဟုတ်ဘူးဒါဒါငါပြောချင်တာဟုတ်လား။ဒါပေမဲ့လို့အတိုင်းတားချင်းတော့ကွာသွားတယ်။အောက်မိတ်ဆိုင်တဲ့ဘဝဟိုဘာခေါ်မလဲ duration ဟုတ်လားအတိုင်းတားကြတော့စိတ်ဓိတွေကြတော့နည်းနည်းပေါ့မြတ်စွာဘုရားတပည့်သားတွေကြတော့သူတို့တို့လည်းပို့ပြီးတော့များများအောင့်မေ့နိုင်တယ်မြတ်စွာဘုရားကြတော့ no limit ပေါ့အတိုင်းအတာမရှိအောင့်မေ့နိုင်တယ်အဲ့ဒီလိုတော့ကွာသွားတယ်ဒါမှမဟုတ်ဒီဉာဏ်ကိုဒီဇန်အဇန်ရအောင်အားထုတ်ရင်ဒါဟိုဘုဒ္ဓဘာသာဝင်မှဘုရားတစ်ဖက်မှရနိုင်တယ်လို့ဒီလိုမဟုတ်ဘူးဒါဘယ်လိုပဲဖြစ်ဖြစ်အားထုတ်ရင်ရနိုင်တယ်ကောင်းပြီဒါကပထမဉာဏ်ပါပထမဉာဏ်ပြီးတဲ့နောက်ဘာဉာဏ်လဲတန်ခေါင်ရံလို့ခေါ်တဲ့အလယ်ပိုင်းအဲ့တော့မြတ်စွာဘုရားဆက်ပြီးတော့တရားအားထုတ်တယ်အားထုတ်တဲ့အဲ့ဒီအလယ်ပိုင်းကျတော့အဘိညာဉ်တစ်မျိုးကိုတခါရပြန်အဲ့ဒီအဘိညာဉ်ကိုတော့ဟိုလွယ်လွယ်မှတ်ရင်တော့ဒိဗ္ဗသက္ခုအဘိညာဉ်လို့ဒီလိုပဲဆိုဣတိကြကြပြောမယ်ဆိုရင်တော့ကိုသူကယထာကံမူပကအဘိညာဉ်လို့ခေါ်တယ်ဒိဗ္ဗသက္ခုကိုအခြေခံပြီးတော့မှယထာကံမူပကအဘိညာဉ်ကိုရတယ်အဲ့တော့တာမင်ညလောလောကပြောလိုက်ရင်တော့ဒိဗ္ဗစက္ခုပေါ့ဒိဗ္ဗစက္ခုဆိုတာဗမာစကားလည်းဆိုနတ်မျက်စိပေါ့နော်နတ်မျက်စိဆိုတာနတ်တွေဟာဟိုအဝေးကြီးမှာရှိတဲ့ရိုးရိုးမျက်မျက်လုံးနဲ့မမြင်နိုင်တဲ့ဟာတွေကိုမြင်နိုင်တယ်အလွန်သေးငယ်တဲ့ဤနေပေမလို့သေးငယ်လို့မမြင်နိုင်ဘူးရိုးရိုးမျက်စိနဲ့ဆိုသူတို့ကြတော့မြင်နိုင်တယ်ပေါ့လေအဲ့ဒီလိုမြင်နိုင်တဲ့ညာအခုမြတ်စွာဘုရားရတော်မူတဲ့ညာကြတော့အဲ့ဒီလိုတာမင်ညမဟုတ်တော့ဘူးဘာလို့မြင်နိုင်တဲ့ညာရတာတော့ဆိုတော့အဲ့ဒီနတ်မျက်စိဉာဏ်ကိုအခြေခံပြီးတော့မြတ်စွာဘုရားရတဲ့ဉာဏ်ကတတဝါ၄ကံအားလျော်စွာထူးထူးဘဝသို့ရောက်နေတာကိုမြင်တယ်နော်တခြားနည်းနဲ့ပြောမယ်ဆိုရင်တတဝါ၄ဘဝတစ်ခုကသေပြီးတော့နောက်ဘဝတစ်ခုဖြစ်နေတာအဲ့ဒါတွေကိုခါပိတ်ကားပေါ်မှာမြင်တယ်လို့မြင်တဲ့ဉာဏ်မြတ်စွာဘုရားရတော်မူတယ်အဲ့ဒီဉာဏ်နဲ့ရှုတယ်လေရှုလိုက်တဲ့အခါမှာတတဝါ၄မြင်တော့အာဒီတတဝါဟာဒီဘဝကသေသွားပြီးတော့အဲလူပြန်ဖြစ်သွားတယ်ဟာဒီတတ်တော်ကတည်ပြီးတော့ဆိုတော့ငရဲကြသွားတယ်ဒီတတ်တော်ကတည်ပြီးတော့နတ်ပြည်ရောက်သွားတယ်ဒါတွေအကုန်လုံးမြတ်စွာဘုရားကမြင်တော်မူတယ်အဲ့လိုမြင်တဲ့ခါကျတော့ဘာမှမြင်လာလို့ဆိုတော့ကံကံရဲ့အကျိုးသဘောတရားကိုပဲမြင်လာတာပေါ့ဟာဒီတတ်တော်ကဒီဘုရားတော်ကမကောင်းတာတွေလုပ်တယ်နော်မကောင်းတာတွေလုပ်တဲ့အတွက်ကြောင့်မို့ဒီကောင်တည်သွားတဲ့ခါကျတော့ဟာအပင်ငရဲကြသွားဟာဒီတတ်တော်ကတော့သူကုသိုလ်ကောင်းမှုတွေလုပ်တယ်ဒါနတိလာပြုတ်လုပ်တယ်ဟာသူလူဘုရားရပါတော့မဟုတ်နတ်ကြီးဖြစ်သွားတယ်။ဟာဒီတတ္တဝါကဇံရောက်အားထုတ်တယ်၊ဇမတိဖြစ်သွားတယ်၊စတိဖြစ်ပေါ်တယ်။အဲ့ဒီလိုတတ္တဝါတွေဘဝတစ်ခုကသေပြီးတော့သုတေပြီးတော့နောက်ဘဝတစ်ခုမှဖြစ်နေတာတွေကိုမြင်နိုင်တဲ့ဉာဏ်ကိုတန်းကောင်ဉာဏ်မှာမြတ်စွာဘုရားရတော်မူ။ဒါကြောင့်မို့မြတ်စွာဘုရားဟောတော်မူတဲ့ကံကံရဲ့အကျိုးသဘောတရားဆိုတာကိုယ်တိုင်ဤကံသိမြင်ပြီးတော့ဟောတဲ့သဘောတရားထောက်ထားပြီးတော့ဟိုဟာထောက်ထားတရားထောက်ထားပြီးတော့သိရတဲ့ဉာဏ်မျိုးမဟုတ်ဘူးတချို့ကိုယ်တိုင်မသိပေမဲ့လို့ထောက်ထားပြီးတော့ဟိုသိတဲ့အသိလေးရှိတယ်မဟုတ်ဘူးလားနော်အဲအခုမြတ်စွာဘုရားရဲ့ကံကံရဲ့အကျိုးကိုသိတဲ့ဉာဏ်ကအဲ့လိုဉာဏ်မျိုးမဟုတ်ဘူးတကယ်ကိုဧကံမြင်ပြီးတော့သိတဲ့ဉာဏ်အဲ့လိုသိတဲ့ဉာဏ်ရတော်မူတဲ့အတွက်ကြောင့်မို့မြတ်စွာဘုရားရဲ့ဟိုကံကံရဲ့အကျိုးသဘောတရားဟာဟိုရတ္တပြမပေါ်ခင်ကဆရာကြီးတွေဘာသာရေးဆရာကြီးတွေခေါ်ခဲ့တဲ့ကံကံအကျိုးသဘောတရားနဲ့ကွာခြားပါတယ်မတူဘူး။အဲဒီကတကယ်ကိုဟိုတိတိကျကျနဲ့အလွန်အသေးစိတ်မြတ်စွာဘုရားခေါ်ထားတာရှိ။အေးသာပါတော့အဲ့တော့တန်းကောင်ရမှာဘယ်လိုညာကိုရလဲ။ဟမ်တန်းကောင်ရမှာ ဒိဗ္ဗစက္ခုဆိုရယ်နော်ဗမာလိုပြောရင်နာမည်တည်းဒါမှမဟုတ်ဒါလည်းသိမရသေးဘူးနော်ဘာလို့သတ္တဝါတွေကံအားလျော်စွာဘဝတစ်ခုကဘဝတစ်ခုရောက်နေတာတွေကိုမြင်နဲ့ညာလည်းပြောရပါတယ်ဟုတ်လားအဲ့ဒီညာကိုရတယ်ကောင်းပြီတန်းကုန်ညာပြီးသွားတဲ့ခါကျတော့ညာညာနဲ့ချက်ဟုတ်ပဲရောက်သွားတယ်ဆက်ပြီးတော့တခါမြောက်ဆိုပြအားထုတ်တယ်နော်ပြောလိုက်တော့အလွယ်လေးနော်အခု6နိုင်ရထိုင်တာ6နိုင်တော့ကကြမှာကထားပါ6နိုင်ရထိုင်တာအခုဘယ်လောက်ရှိနေလဲနိုင်မနေချက်ရှိနေတယ်ရှင်းရှင်းခွင်းမဖြတ်သေးဘူးကြံတို့အခုယောဂီတွေထိုင်တယ်တနာကြီးဆိုတော့တော်တော်လေးအဲကျိုးစားထိုင်ရတယ်ကောင်းပြီအဲ့ဒီနှစ်ချက်ကြော်သွားပြီဆိုတော့ရှင်းတော့ကတော့ဒီနိုင်မနေချက်တွေပါလေမရှိပါဘူးဟုတ်လားဒါအခုခက်မှပေါ်တဲ့ဒီတနည်းတော့ကောင်းပြီအဲ့ဒီပစ္စည်းမှယံလို့ခေါ်တဲ့နောက်ဆုံးယံကြတော့မြတ်စွာဘုရားပါလို့တယ်ပထမဟောဒီပဋိစ္စသမုပ္ပါဒ်ကိုပဋိစ္စသမုပ္ပါဒ်အခုညံတက်ဝင်ပြီးတော့တခါတဲ့အပြန်ပြန်အဆန့်လှန့်ဆင်းခြင်းတော်မူတယ်ပဋိစ္စသမုပ္ပါဒ်ဆိုတာတော်ကြာကြတော့တွေ့သိနိုင်မယ်ဟိုအင်္ဂါဆိုတဲ့အစိတ်အပိုင်း12မျိုးရှိအဲ့ဒီ12မျိုးမှာတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုမြတ်စွာဘုရားအာဘုရားအလောင်းတော်အဲ့ဒီဘုရားအဲ့ဒီချင်းခံပါဘုရားလောင်းမရှိသေးတယ်အဲဘုရားလောင်းတော်ဟာတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဆင်းခြင်းတော်မူတယ်အနုလုံပဋိလုံဆိုတော့အလျော်နီးရဖြင့်ဆင်းခြင်းနဲ့အပြန်နီးရဖြင့်ဆင်းခြင်းအဖြစ်နီးရဖြင့်ဆင်ရင်လည်းအပြောက်နော်အပြက်နီးရဖြင့်ဆင်ရင်အဲ့ဒီလိုဆင်ကျင်ပြီးတော့ကိုတဲ့အဲ့ဒီအင်္ဂါတစ်ခုတစ်ခုကိုပဲဝိပဿနာရှုတော်မူတယ်အနိစ္စဒုက္ခအနတ္တဆိုတဲ့သဘောမြင်အောင်ရှုတော်မူတစ်ခုတစ်ခုရှုတော့အဲ့ဒီလိုအပြန်ပြန်အလန်လန်နဲ့ရှုလိုက်တာအချိန်မောမကြီးမတွက်နိုင်ဘူးဆိုတော့စัจကြဝဠာကလေးတသိန်းရှိတော့အဲ့ဒါလေးအတွက်ပါဆင်ကျင်တာဆိုတော့ကလေးပေါင်းများစွာเนาะအကျင့်ကလေးပေါင်းများစွာမြတ်စွာဘုရားဟာအာဒီပရိစ္ဆသမုပ္ပါကိုအပြန်ပြန်အလှန်လှန်ဆင်ကျင်ပြီးတော့ဝိပဿနာရှုတော်မူတယ်အဲ့ဒီဝိပဿနာရှုသည်ဤအဆုံး၌အာယုံတက်တော့မယ်တက်ခံဒီလေးမှာကပ်ပြီးတော့ဖျားဖြစ်သွားဒါကြောင့်မို့တို့ကပြောတော့ရသော်ပြားဟာအဲဗာလဲကဆုံလက်ပြည်နေမှာဘုရားဖြစ်တယ်လို့ပြောတာအမှားကတော့ကဆုံလက်ပြည်နေညလက်ပြည်ကျော်တည့်ရရောက်ခံဒီကပ်ပြီးတော့ဖြစ်တာဟာကဆုံလက်ပြည်နေမနေ့ပိုင်းဘုရားဖြစ်တာမဟုတ်ဘူးနေ့လည်းပိုင်းဘုရားဖြစ်တာမဟုတ်ဘူးအဲကဆုံလက်ပြည်နေညဟုတ်ပဲလက်ပြည်ကျော်တည့်ရရောက်ခံဒီလေးဆိုကြပါလေအာယုံနဲ့တက်ရောက်ဘုရားလည်းဖြစ်ပြီးတော့ပေါ့လေနော်အဲဒီလိုဘုရားဖြစ်တယ်ရောက်ဖះအဖြစ်သူရောက်ပြီးတဲ့နောက်မြတ်စွာဘုရားဟာဆက်ပြီးတော့ဒီဘောဓိပင်အောက်မှာပဲတစ်ခါခွန်းလေးရနေပြန်တယ်တစ်ခိုင်နဲ့နေတာတဲ့နော်အထိုင်ရထိုင်မဖြစ်ဘူးနေပြီးတော့လည်းပဲဘာကောင်းလဲအဲ့ဒီကုသလပြီးကျော်တည့်ရဖြစ်သွားပြီအဲ့ဒီတည့်ရနေညကြတော့လည်းပဲထပ်ပြီးတော့လည်းကဒီပရိသတ်သမုပ္ပါဆင်းခြင်းပြန်နေအထက်ပြန်ပြန်ဆန္ဒဆင်းခြင်းအဲ့ဒီတော့လည်းပဲအကျဉ်းများစွာပေါ့လေဆင်ကျင်နေအဲပြီးတော့လည်းပဲအကျဉ်းများစွာဟောတော်မူခဲ့တယ်တရားဒီတရားကိုဒါကိုပထမအခြေခံအနေနဲ့ပရိသတ်သမုပ္ပါဒ်ရဲ့သဘောလေးကိုဒါကရာဇဝင်းသဘောပေါ့ဒါလေးကိုနားလည်ထားရအဲ့ဒီလိုမြတ်စွာဘုရားဟာအကျဉ်းကြီးအဖန်မှာဆင်ကျင်သုံးသပ်ပြီးတော့အင်္ဂါတစ်ခုတစ်ခုကိုပဲအနိစ္စဒုက္ခအနတ္တလို့ဒီလိုဝိပဿနာရှုပြီးတော့ဘုရားအဖြစ်သို့ရောက်လာဒါကြောင့်မို့ဒီတရားဟာဗုဒ္ဓဘာသာဝင်နေနေနဲ့အလွန်အရေးကြီးတယ်လေးနဲ့တရားဒါကိုနားလည်ဖို့လိုတော့အဲ့ဒီဒီပရိသတ်သမုပ္ပါဒ်တရားကိုဟောတဲ့အခါကျတော့ခုခုနပြောသလိုအင်္ဂါလို့ခေါ်တဲ့ဒီအစိတ်အပိုင်းပေါင်း12ခုရှိတယ်နော်အဲ့ဒီ12ခုကိုရေးလိုက်ဆမ်းပါဒီအစိတ်ဝိုင်းမှကြည့်လိုက်နော်ထိတ်ညာဘက်ကဆက်ပြီးတော့ဖတ်ကြည့်လိုက်ရင်ဗာတွေ့လဲအဝိဇ္ဇာဆိုတာတဲ့အဲ့ဒါပထမတစ်ခုပဲနောက်တစ်ခုသင်္ခါရနောက်တစ်ခုအဲဝိညာဉ်နောက်တစ်ခုနာယုတ်နောက်တစ်ခုသလာယတနနော်လာကြီးအဲနင်းတို့လာကြီးနဲ့တတ်သိချင်းနဲ့ကွဲအောင်မဟုတ်ဟုတ်လားဒီသလာယတနအဲပြီးတော့ဘာတော့ဖတ်တပြီးတော့ဝေဒနာပြီးတော့ဒသနာပြီးတော့ဥပါဒံပြီးတော့ဥပါဒံပတ်တော်မှာရေးချပါဟုတ်လားနော် ဥပမဟုတ်ဥပါအဲဒီစာရေးတဲ့လူကရေးချချပြီဆိုလို့ဥပါဒံ
ဟ
မ်နောက်တစ်ခုပါလဲ
ဘဝ
နောက်တစ်ခု
သာတိ
နောက်တစ်ခုအဲသရာနဲ့မရဏကြတော့တွဲထားတယ်မှန်တော့သရာကတစ်ခုမရဏကတစ်ခုဒါပေမဲ့အဲ့ဒီနှစ်ခုကိုတစ်ခုလိုပဲသဘောထားတွဲထားအဲ့တော့အလုံးရည်လိုက်ရင်ဘယ်နှစ်ခုရှိလဲ12ခုရှိတယ်အဲ့ဒီအင်္ဂါ12ခုရှိတဲ့ပရိသသမုပ္ပါကိုမြတ်စွာဘုရားဟောတော်မူတဲ့အခါကျတော့တခါတလေကျတော့မြတ်စွာဘုရားအစကကင်လိုက်တယ်အဝိဇ္ဇာကအစကင်လိုက်တယ်အစင်းတန်းသွားလိုက်တယ်သရမရဏရှိအောင်ပေါ့လေဒါကြည့်ရဟိုဘက်ရှိတဲ့သောကပရိသေဝါသာပါလားအဆုံးရှိအောင်ဒီလိုဟောတဲ့အခါလည်းရှိတခါလေကျတော့မြတ်စွာဘုရားအလဲဖန်ကန်လိုက်တယ်အလဲကန်ပြီးတော့နောက်ပြန်ရတယ်အဝိဇ္ဇာရောက်ပြန်ပြီးတော့ဟောတယ်အဲ့လိုဟောတဲ့တုပ်တွေလည်းရှိတခါလေကျတော့နောက်ဆုံးကန်လိုက်တယ်နော်သရမရဏလေကန်ပြီးတော့ပြန်လိုက်တယ်အဝိဇ္ဇာရောက်သွားတယ်နော်တခါတလေကျတော့အလဲကန်ပြီးတော့အဲ့ဒီဇရမရဏရောက်အောင်ပြန်သွားတယ်အဲ့ဒီဘောပါလေခေါင်းငါပြောတာပဲပြောရအောင်အလဲရကံပြီးပြန်သွားတော့ဘာအဝိဇ္ဇာသွားတာနော်အဲအခုဟာကအလဲရကံပြီးတော့
ရှေ့
သွားတယ်ပေါ့ဇရမရဏရောက်အောင်သွားအဲအမျိုးမျိုးကျွမ်းကျင်တဲ့ဟိုပရိသတ်သမုပ္ပါဒ်တရားကိုဘာခေါ်မလဲထုံးလို့ရှိရေလိုနှောက်ဆံမျိုးလို့ပြောကျွမ်းကျင်တော်မူတဲ့မူတော့အခါကျတော့အမျိုးမျိုးဟောလို့ရအစအကင်ရပြီးတော့အဆုံးသွားတယ်အဆိုးအကင်ပြီးတော့အစအပြန်နဲ့အလဲအကင်ပြီးတော့ဟိုအစအပြန်နဲ့အလဲအကင်ပြီးတော့အဆုံးသွားတယ်တချို့တော့မှအဲ့ဒါကြောင့်ပရိသတ်သမုဟာကအပြည့်စုံဟောတာမဟုတ်ဘူးအဲတဝက်တစ်ပြက်ပါတော့ဘာခွန်းလားတော့အလဲအကင်ပြီးတော့အစပဲပြန်သွားတယ်ဟာဒါတော့မဟုတ်အလဲအကင်ပြီးတော့အဆုံးသွားတယ်အဲ့လိုအဲ့လိုအမျိုးမျိုးဟောတော်မူတဲ့တုတ်ဒီအဲတုတ်တင်မှာအဲ့ဒီပရိသတ်သမုပ္ပါဒ်တရားကိုအခုဒါတို့နားလည်နိုင်သမျှနားလည်အောင်လုံးကြရအောင်အဲ့တော့ပါဠိစကားလုံးနေကြီးဖြစ်နေတော့နည်းနည်းတော့ခက်တယ်ပေါ့နော်ကိုမသိတဲ့စကားလုံးမှတ်ရရင်အဲနည်းနည်းတော့ခက်တာဟုတ်လားအဲ့တော့ပထမဆုံးဘာလို့ပြီးတာလဲအဝိဇ္ဇာနော်အဝိဇ္ဇာဆိုတာဘာလဲဆိုတော့မသိမှုအမှန်မသိမှုဒါကိုအဝိဇ္ဇာလို့ခေါ်တယ်တနည်းအားဖြင့်အမှားမှအယွင်းယွင်းသိမှုနော်ဒါကအဝိဇ္ဇာလို့ခေါ်တယ်အနိစ္စဒုက္ခအနတ္တဖြစ်ပါရဲ့နဲ့ကိုကနိစ္စလို့ဒုက္ခလို့အတ္တလို့သိနေတယ်အဲ့လိုအတိမှဒါလည်းအဝိဇ္ဇာပဲအနိစ္စဒုက္ခအနတ္တကိုအနိစ္စဒုက္ခအနတ္တလို့မသိဘူးဟမ်ဒါအဝိဇ္ဇာအေးအဲ့လိုမသိမှုကိုအဝိဇ္ဇာလို့ခေါ်တယ်အဲ့ဒီအဝိဇ္ဇာဆိုတာအမှန်ကတော့လောဘဒေါသမောဟဆိုတဲ့၃မျိုးထဲမှာမောဟကိုခေါ်တယ်နော်မောဟနဲ့အဝိဇ္ဇာဟာအတူတူပဲလို့ဒီလိုမှတ်ထားရအောင်လောဘဒေါသမောဟဆိုတော့ကြားဦးတဲ့လူများလိမ့်မယ်ထင်တယ်ဟုတ်လားကြောက်ရလားကြောက်ဘူးလေနော်လောဘဒေါသမောဟမောဟဆိုတာဟိုဗမာစကားမှာဗမာလိုကျတော့မိုင်မဲတူတူရတဲ့စသည်စသည်မျိုးဆိုတာမိုင်မဲတယ်ဆိုတာဟိုလူစိုးလူမိုက်လို့ဆိုလို့တာမဟုတ်ဘူးဉာဏ်မရှိတာကိုပဲမိုက်တယ်လို့ရှိရသုံးတယ်အင်္ဂလိပ်စကား fool ဆိုတာမျိုးလိုပဲဟုတ်တယ်မလားအင်္ဂလိပ်စကား fool ကလည်းဟိုလူတက်နေတဲ့လူမိုက်မျိုးပြောတာမဟုတ်ဘူးအဲ foolish ဖြစ်တာအေးအဲ့ဒါအဝိဇ္ဇာအဲ့ဒီအဝိဇ္ဇာကိုအခြေခံအကြောင်းပြုပြီးတော့ဘာဖြစ်တယ်လဲဆိုတော့သင်္ခါရဆိုတဲ့သဘောတရားတွေဖြစ်တယ်နော်အဲ့တော့ပထမဟာဒီအကြောင်းသူနဲ့ကရနောက်တစ်ခုဒီအကျိုးအဲ့လိုအကြောင်းအကျိုးအကြောင်းအကျိုးအကြောင်းအကျိုးဆက်ဆက်သွားလိုက်ဟုတ်ပြီလားအဲ့တော့အဝိဇ္ဇာရှိလို့သင်္ခါရဖြစ်တယ်အဝိဇ္ဇာကိုအကြောင်းပြုပြီးတော့သင်္ခါရဖြစ်တယ်အဲ့ညာမှာအရေးကြီးကြီးမှတ်ဖို့ကပေါ်ပေါ်လေးပြောလိုက်တဲ့ခါကျတော့အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်လို့ဒီလိုဒါဒီလိုပဲသုံးကြတယ်အဲ့တော့ဒီအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်လို့ဆိုရမှာအဝိဇ္ဇာကသင်္ခါရကိုထုတ်လုပ်လိုက်တာလို့ဒီလိုမမှတ်ရအောင်အဝိဇ္ဇာက create လုပ်လိုက်တယ်လို့ဒီလိုမမှတ်ရအောင်ဒါအဝိဇ္ဇာရှိနေလို့အဲ့ဒီအဝိဇ္ဇာကိုအကြောင်းပြုအခြေခံပြီးတော့သင်္ခါရဆိုတဲ့သဘောတရားတွေဖြစ်တယ်အဝိဇ္ဇာကခံတိပေးတာမဟုတ်ဘူးအဝိဇ္ဇာကဖြစ်အောင်လုပ်ပေးတာမဟုတ်ဘူးသို့တော့အဝိဇ္ဇာကဟိုအခြေအနေပေးတယ်ပေါ့ဒီเจ้าမှာတို့ခုနေရတယ်ဒီเจ้าမရှင်တို့မနေနိုင်ဘူးအဲ့တော့တို့ဟာဒီเจ้าကိုအမိပြုပြီးတော့နေရတယ်အသက်ရှင်ရတယ်ပြောကြပါဒါမှမဟုတ်ဒီเจ้าကြီးကတို့ကိုဖန်ဆင်းထားတာလားဒီเจ้าကြီးကတို့ကိုမွေးလိုက်တာလားဒီလိုမဟုတ်ဘူးဒါမှမဟုတ်ဒီเจ้าမရှင်ရတို့မနေနိုင်ဘူးနော်အဲ့လိုသဘောမျိုးပဲအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်လို့ဆိုတဲ့နေရာမှာအဝိဇ္ဇာကသင်္ခါရကိုထုတ်လုပ်လိုက်တာလို့ဒီလိုမမှတ်ရဘူး အဝိဇ္ဇာကိုအကြောင်းပြုပြီးတော့တော့အဝိဇ္ဇာရှိနေတဲ့အတွက်ကြောင့်မို့သင်္ခါရဆိုတဲ့သဘောတရားတွေဖြစ်တယ်လို့ဒီလိုမှတ်ရအောင်။ကောင်းပြီသင်္ခါရဆိုတာဘာလဲ။နင်တို့လူငယ်တွေနားလဲကြလားသင်္ခါရသင်္ခါရနဲ့ပြောနေဘာဘာဘာလို့နားလဲလဲ။မြင
်ကြောင်းနေ
ဟမ်ကြောင
်းလဲမမြင
်ဘူးအဲ့
မြင်မှု
အဖြစ်နှစ်မျိုးထွက်နေနော်ပြုပြင်စီရင်မှုဒါကိုလည်းသင်္ခါရလို့ခေါ်တယ်ခုနပြောမမြဲဘူးဆိုတဲ့သဘောတရားလည်းသင်္ခါရလို့ခေါ်တယ်အရင်လည်းပြောခဲ့ပြီပါပြီဒီသင်္ခါရဆိုတဲ့ကလေးအကြောင်းဟုတ်လားဒါမှလို့လည်းချက်ပြောနေရတာပဲနော်မှတ်မိမှမထင်လို့ပြောတာပဲခုနေငါမှတ်မိတယ်လို့ပြောရင်ငါမပြောတော့ဘူးတခါရှိသွားတော့ဆိုတဲ့ပုံကိုအာသမာလူပဲပြန်အင်္ဂလိပ်လူပဲပြန်ဘယ်လိုပြန်တကလုံးတစ်လုံးနဲ့ပြန်လို့ဘယ်တော့မှမရဘူးသူကအတိပ္ပယ်အမျိုးမျိုးရှိတော့ဘူး according to the context ဒီနေရာမှာဒီအတိပ္ပယ်ကြီးတယ်ဟိုနေရာကျတော့ဒီအတိပ္ပယ်ဟုတ်ချင်မှဟုတ်တယ်တစ်မျိုးဖြစ်ချင်ဖြစ်တယ်အဲ့လိုအမျိုးမျိုးရှိတယ်ဒါကြောင့်ခုနကသူတို့ဖြေတာကခုလောဟာအဝိဇ္ဇာဆိုတဲ့ပုတ်တံမညအရာဆိုရင်ဟုတ်တယ်ဟုတ်လားဒါပေမဲ့လို့အခုဒီမှာပါတဲ့အဲ့ဒီအဝိဇ္ဇာပဲသင်္ခါရနော်အခုဒီမှာပါတဲ့သင်္ခါရအရာလို့ဆိုတော့အခုပြောပြမှာဟုတ်လားဒီသင်္ခါရဆိုတာပြုပြင်စီရင်ဓာတ်တဲ့သဘောတရားဖန်တီးဓာတ်တဲ့သဘောတရားကိုလည်းသင်္ခါရလို့ခေါ်တယ်ပြုပြင်စီရင်ခံရတဲ့သဘောတရားကိုလည်းသင်္ခါရလို့ခေါ်တယ် both active and passive အဓိပ္ပာယ်ရှိတယ်နော်သင်္ခါရဆိုတာဟိုရှင်းရှင်းပြောရင်လောက်တတ်တဲ့တရားနောက်တစ်ခုကပါလဲအလောက်ခံရတဲ့တရားလောက်အပ်တဲ့တရားဒီလိုနှစ်မျိုးရှိတယ်အခုအများနားလည်နေတဲ့သင်္ခါရသဘောပဲသင်္ခါရသဘောပဲလို့ပြောတဲ့ဟာကအလုခံရတယ်ဆိုတဲ့အသေးပြန်နဲ့ပြောနေကြတယ်အကြောင်းတရားတွေကပေါင်းပြီးတော့ပြုပြင်စီရင်ခံရတယ်ဆိုတဲ့အသေးပြန်ကိုဆွဲပြီးတော့သင်္ခါရတရားသင်္ခါရတရားဆိုပြီးတော့ပြောအဲ့လိုပြောတဲ့ခါမှာသင်္ခါရတရားဆိုတော့ဘာလဲဆိုရုပ်နာကိုပြောတာရုပ်ဟာမမြဲဘူးနာမ်ဟာမမြဲဘူးရုပ်ဟာကာသိဥဒ္ဓအာဟာရဆိုတဲ့အကြောင်းလေးပါးကိုဆွဲပြီးတော့ဖြစ်တယ်နံကလည်းပဲဟိုဝတ္ထုအာယောစတဲ့အကြောင်းတွေဆွဲပြီးတော့ဖြစ်တယ်။အဲ့တော့အကြောင်းတွေကိုဆွဲပြီးတော့ဒီအကြောင်းတရားအလိုပေါင်းစုံမှုကြောင့်ဖြစ်ပေါ်လာတဲ့တရားမျိုးကိုသင်္ခါရတရားလို့ခေါ်တယ်။အဲ့ဒီသင်္ခါရတရားဆိုတာသူများကလုံးလိုက်လို့ဖြစ်လာတဲ့တရားဖြစ်တဲ့အတွက်ကြောင့်မို့သူကဒီနေ့ပြတ်တော့တာပဲဆိုတော့သင်္ခါရဟာတော့မြဲဘူးဆိုတဲ့အဖြစ်ပဲပြတ်တော့။ဒါတပိသင်္ခါရအနိစ္စလို့ဆိုတဲ့နေရာမျိုးမှာဒီသင်္ခါရဆိုရင်အဲ့ဒီဟာကိုယူရတယ်နော်။အခုလူတွေပြောပြောနေတဲ့သင်္ခါရတရားသင်္ခါရတရားဆိုရင်အဲ့ဒါကိုယူရတယ်။သို့တော့အခုဒီပရိစ္ဆေသမုပ္ပါမှာကြတော့သင်္ခါရဆိုတာဘာလဲဆိုရင်ပြုပြင်စီရင်ဓာတ်တဲ့သဘောတရားလောက်တက်တဲ့သဘောတရားဆိုတာအဓိပ္ပာယ်ရှိတယ်။သူကသူများကိုဖြစ်အောင်လုပ်သူများကိုဖြစ်အောင်လုပ်မယ်ဆိုတော့ဘာကိုဖြစ်အောင်လုပ်မှာလဲဆိုတော့သူရှိတက်လိုက်ရင်ဝိညာဉ်ဆိုတာရှိတယ်နော်။ဝိညာဉ်ဆိုတာနောက်ဘဝမှာဖြစ်မဲ့စိတ်အဲ့တော့နောက်ဘဝကိုဖြစ်စေနိုင်တဲ့သဘောတရားမျိုးကိုဒီနေရာမှာသင်္ခါရလို့ယူရတယ်။နောက်ဘဝကိုဖြစ်စေနိုင်တယ်ဆိုတော့ဘာလဲ။ဖြစ်ခြင်းပြောကံကိုပြောတာ။ကုသိုလ်ကံရှိတယ်အကုသိုလ်ကံရှိတယ်။ကုသိုလ်ကံလုပ်တယ်ဆိုတော့လူကြီးနဲ့ပြည်ရောက်တယ်ပြမတ်ပြည်ရောက်တယ်အကုသိုလ်ကံလုပ်တယ်အပေကြ။အေးအဲ့ဒါကြောင့်မို့အဲ့ဒီနောက်ဘဝကိုဖြစ်စေတတ်တဲ့သဘောတရားမျိုးကိုဒီနေရာမှာသင်္ခါရလို့ယူရတာဖြစ်တဲ့အတွက်ကြောင့်မို့သင်္ခါရဆိုတာရှင်းရှင်းပြောရင်ပါလေကံကိုပြောတာအဲဒီကံကလွယ်အောင်ပြောရင်ကုသကံနဲ့အကုသကံနှစ်မျိုးပဲရှိတယ်ဒီပရိစ္ဆေသမုပ္ပါကျတော့ကံကိုသုံးမျိုးခွဲပြီးပြောထားတာရှိတယ်အဲနာမည်လည်းရှိတယ်အဲ့တော့အဲ့ဒါတော့မမှတ်ရှင်းနေကြတော့နော်ပုံညာပိသင်္ခါရအပုံညာပိသင်္ခါရအာနိစ္စပိသင်္ခါရဆိုပြီးတော့ရှိတယ်သိတာမရှိဘူးမမှတ်ရှင်းနေဒါဆိုနေလို့မှိုင်းကတခြားဆက်ပြပြောရရင်ပုံညာပိသင်္ခါရဆိုတာဘာပဲအပုံညာပိသင်္ခါရဆိုတာအာနိစ္စပိသင်္ခါရဆိုတာဘာပဲဆိုတွားလိုက်မှထွက်သွားလိမ့်မယ်နော်အဲ့တော့အေးအေးရမှတ်တာဘာလဲကုသိုလ်ကံအကုသိုလ်ကံအဲ့ဒီကုသိုလ်ကံအကုသိုလ်ကံဆိုတာရှိလာရဲ့တဲ့အဲ့ဒီကုသိုလ်ကံအကုသိုလ်ကံကဒီနေရာကျတော့သူကထုတ်လုပ်တဲ့သဘောကိုပါလာပြီဟောအကြောင်းအကျိုးဆက်စားတာတစ်ခုနဲ့တစ်ခုမတူဘူးအဲ့ဒါခွဲခြားပြီးနားလည်ဖို့သိအရေးကြီးတယ်ဒီပရိစ္ဆေသမုပ္ပါဒ်အဝိဇ္ဇာကြောင့်သင်္ခါရဖြစ်တဲ့အကြောင်းအကျိုးဆက်ဆက်ပုံကတစ်မျိုးသင်္ခါရကြောင့်ဝိညာဉ်ရှိတယ်လို့ပြောတဲ့အကြောင်းအကျိုးဆက်ဆက်ပုံကတစ်မျိုးဒါကြတော့သူကထုတ်လုပ်တဲ့အနေနဲ့ကိုဖြစ်စေတယ်ကံကအကျိုးပြရဟိုဝိညာဉ်ဆိုတဲ့သဘောတရား တော်ကြာကြတာသာပြောတာအဲဒီဝိညာဉ်ဆိုတဲ့သဘောတရားဟာကံဆိုတဲ့သဘောတရားကြောင့်ဖြစ်တာကံဆိုတဲ့သဘောတရားကထုတ်လုပ်တာဒါပဲစတဲ့အစ်စ်ပဲအဲဒီလိုဆက်တော်မရှိဘူးဒါမျိုးတွေရှင်းခွဲခြားပြီးတော့နားမလည်ဘဲနဲ့ပရိစ္ဆသမုပ္ပါကြောင့်ရေးရင်ဘယ်လိုဖြစ်မလဲဟုတ်တယ်မလားဒါမှမဟုတ်ဟိုမလွယ်ဘူးဆိုရင်အဲ့ဒါပြောနော်အဲဒါတော့အဲ့တော့သင်္ခါရဆိုတာခေါ်ရပါတော့ကုတုကံအကုတုကံနော်ဒီကုတုကံအကုတုကံကပြည်ပြင်းစီရင်တတ်တဲ့အတွက်ကြောင့်မို့နောက်ဘဝဖြစ်အောင်လှုပ်တတ်တဲ့အတွက်ကြောင့်မို့သူ့ကိုသင်္ခါရလို့ခေါ်တယ်အဲ့ဒီသင်္ခါရရှိလာရင်ဝိညာဉ်ဆိုတဲ့ဒီမြန်မာဝိညာဉ်အရနောက်ဘဝမှာဖြစ်တဲ့အကျိုးစိတ်စိတ်ဆိုတာအကျိုးစိတ်ရှိတယ်အကြောင်းစိတ်ရှိတယ်ကုသိုလ်စိတ်ရှိတယ်အကုသိုလ်စိတ်ရှိတယ်ဝိသက်စိတ်ဆိုတာရှိအဲ့ဒါမှာနောက်ဘဝဖြစ်တဲ့အကျိုးစိတ်တွေဟာဒီဘဝကဖြစ်တဲ့ဒီဘဝမှာဖြစ်တဲ့အကုသိုလ်ကံအကုသိုလ်ကံဆောင်ဖြစ်ရတယ်နော်ဒီဒါကြောင့်မို့ဝိညာဉ်အရဘာကိုယူရလဲဆိုရင်နောက်ဘဝမှာဖြစ်တဲ့အကျိုးဖြစ်တဲ့စိတ်တွေကိုယူရတယ်အဲ့ဒီအကျိုးဖြစ်တဲ့စိတ်တွေဟာတကယ်ကိုကုသိုလ်ကံအကုသိုလ်ကံရဲ့ပရိစ္ဆဆိုတော့ဒီဘဝမှာကိုကတတ်ပြီးနားလဲနတ်ပြီဆိုတာကောင်းတယ်ဒီမြတ်ပြီဆိုတာကောင်းတယ်ဖြစ်ဖို့ကောင်းတယ်ချမ်းသာတယ်ပေါ့လေဟုတ်လားဆိုတော့ပြီးတယ်ဆိုတာပြီးတော့ကိုကနတ်ပြီနောက်ဘဝဒီဘဝနောက်ဘဝသွားရင်တော့နတ်ပြီရောက်ချင်တယ်ဒီနတ်ပြီရောက်ချင်ရောက်ချင်ရင်ဘာလုပ်ရမလဲနတ်ပြီရောက်တဲ့အချင်းဒီမြတ်ပြီရောက်တဲ့အချင်းကျင့်ရတယ်အဲ့လိုကျင့်တဲ့အခါမှာကိုကဆရာကောင်းတမကောင်းနဲ့တွေ့တယ်လမ်းမှညွန်ပြနေတဲ့ဆရာနဲ့တွေ့တော့လေအာကုသိုလ်ကောင်းမှုမင်းလို့နော်ဒီမှာဒီရောက်ချင်လက်ဆန်းဆန်းဆန်းရအောင်အားထုတ်ဆိုတော့အဲ့အရာတွေအားထုတ်အဲ့ဒီအားထုတ်ရင်အဲ့ဒီအားထုတ်ကြတယ်အကုန်လုံးပါလေသင်္ခါရခေါ်တော့ကုသိုလ်ကံနေဖြစ်တခါတလေကြတော့လမ်းမှညွန်ပြတယ်သူတို့ကလည်းလမ်းမှမသိလို့လမ်းမှညွန်ပြတဲ့ဆရာလေးနဲ့တွေ့တွေ့တဲ့အခါကျတော့အမေနတ်ကြီးဒီမှာဒီရောက်ချင်ရင်စိတ်ကလေးတတ်ပြီးတော့ပူဇော်လိုက်စိတ်ကလေးတတ်ပြီးတော့ရစ်ပူဇော်လိုက်နော်လူတတ်ပြီးတော့ရစ်ပူဇော်လိုက်စတဲ့ချင်းပြောလာအဲ့တော့သူကဒါအဟုတ်မှတ်ပြီးတော့ဆိုတော့စိတ်တက်ရစ်ပူဆုံးမယ်၊နှောအတက်ရစ်ပူဆုံးမယ်နော်၊လူတက်ရစ်ပူဆုံးမယ်ဆိုတော့သူလှုပ်တဲ့အလုပ်ကဘာဖြစ်နေလဲ။သူများအတက်တက်တဲ့အကုသိုလ်ကံဖြစ်နေတော့နောက်ဘဝတော့ရောက်တော့ရောက်တယ်။ဒါပေမဲ့သူရောက်တဲ့ဘဝကသူလူကျင်တဲ့နတ်ဘဝမရောက်ဖဲနဲ့အပေဘဝဆိုတာငရေတိရိစ္ဆာန်ပြိတ္တာသူလူကျင်တဲ့အပေဘဝရောက်တယ်။အဲ့ဒါကြောင့်မို့သင်္ခါရဆိုတဲ့ကံကဝိညာဉ်ဆိုတဲ့ဒီနောက်ဘဝမှာအကျိုးဝိသက်စိတ်တွေကိုဖြစ်စေအမှန်ကတော့ဒါရင်မကဘူးအဲ့ဒီသင်္ခါရကအဲ့ဒီစိတ်နဲ့အတူတူကကမ္မဇယုတ်ဆိုတဲ့ယုတ်ကိုလည်းဖြစ်စေပဋိသင်္ဍေဟိုနေတယ်လို့ပြောတဲ့အခါမှာအဲ့ဒီပဋိသင်္ဍေနေတဲ့အခိုက်အတန့်မှာအခုအကျိုးဖြစ်တဲ့စိတ်ရယ်သူနဲ့အတူတူကယုတ်အနည်းငယ်ရယ်တပြိုင်နက်ဖြစ်ကြအဲ့ဒါကိုပဲအမှန်တော့ပဋိသင်္ဍေလို့ခေါ်တယ်ဟိုကံကံကျိုးပြောတော့ဟိုလေကံကံကျိုးတယ်ပါတော့နောက်ဘဝကြောင့်ပြောတော့အဲ့ဒါနည်းနည်းလေးပါတယ်နော်အေးအဲ့ဒီနောက်ဘဝမှာဖြစ်တဲ့ပဋိသင်္ဍေဆိုတဲ့စိတ်ဟာဝိညာဉ်ပဲအဲ့ဒီနောက်ဖြစ်တဲ့ဘဝစိတ်ဆိုတာဝိညာဉ်ပဲဒီရယူရတဲ့ဝိညာဉ်ပဲနောက်ဘဝဆုံးလို့သိတဲ့သုတိစိတ်ဖြစ်တယ်ဆိုတာဒီဝိညာဉ်ပဲအဲ့ဒါဒါကြောင့်မို့ဝိညာဉ်အဲ့ဒါဒီနေရာမှာဒီအကျိုးဖြစ်တဲ့စိတ်တွေကိုယူရတယ်နောက်တစ်ခုကတော့ပါလိုက်တော့ဝိညာဉ်ကိုအမိပြု၍နာယုတ်ဖြစ်တယ်နာရဲ့ယုတ်ရဲ့ဖြစ်တယ်အဲ့တော့ဒီနေရာမှာနာဆိုတာဟိုဝေဒနာသဘောတင်ညာသဘောသင်္ခါရလာကြရောကွာဒီစကလုံးကလာကြရောနော်သင်္ခါရသဘောသင်္ခါရကဒီပညာကြတော့ဟိုစတေတိတ်ဆိုတဲ့ဟာကြီးယူရတယ်အဲစိတ်မဟုတ်တဲ့တရားဉာဏ်ကြီးယူရတယ်ပေါ့ဒီလောက်ပဲမှတ်ထားရအောင်နော်။ဘာလို့ဝိညာဉ်ကစိတ်ဖြစ်နေလဲ။အဲဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဝိညာဉ်ကိုအမိပြုပြီးတော့နာယုတ်ဖြစ်တယ်။ဒီနည်းလေးပြောမယ်ဆိုဝိညာဉ်နဲ့အတူတကွနာယုတ်ဖြစ်တယ်ဆိုတဲ့အခါကျတော့အဲ့ဒီနာအရာအဲ့ဒီစိတ်ကစိတ်ဆိုတဲ့သဘောတရားကြီးယူရတယ်။အဲယုတ်ရတာတော့ဒါယုတ်တာတော့ကိုသိတဲ့ယုတ်တယ်ပေါ့နော်။ဒါကြောင့်မို့ဝိညာဉ်ကိုအမိပြုပြီးတော့နာယုတ်ဖြစ်တယ်။အဲဟိုလုံးကအပ္ပတောပြောတာပြောခဲ့တာမှတ်မိမယ်ဆိုရင်ပရိဒန်ဒီဝိညာဉ်နဲ့အတူတူကနော်ပရိဒန်ဒီစိတ်နဲ့အတူတူကစေတသိက်တွေဖြစ်တယ်ကမ္မစယုတ်တွေဖြစ်တယ်ဆိုအဲ့ဒီဟာတွေကိုဆိုလိုတာဟောဒီနေရာကျတော့ဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဆိုတာ 这青年嘛，去年演的，这苦苦江路手上的，这苦苦江路手上，你了，江就是这个嘛，不老不老，那那的人，喏，哎路哎哪里有地嘛，哎啥子木瓜都给地了。啊，文人文人个没比不了南阳别的，文人叫南阳别的说，文人啊的钱嘛出来的，啊，比如嘛南阳个的钱嘛到现在都滴落停的，啊，今年呀嘛文人叫南阳别的所以，啊，比文人个文人呢，就这块偏比了，得要这苦果，啊，这样子苦果就了这个说，这看来了，就是偏远的，得要个边长的这叫么都刚刚些多，是吧？老早就啊，就是为老家，咱们喽，别参呀，来比如，一地呀，来比如，对吧？刚上去了，然后在下路边闹来去的，也难有报。哎，对喽，为你我没比不了南油皮的生意，哎，哦，所以这辈子的男人呢，在下有的吃的。那都后得多了噻，南油我没比不了，大拉也在那吃的，哎，大拉就算叫了国家开了，对吧？嗯，阿也在那超八吃的，你不卖？啊，阿爷在那上班了，阿爷在那上班了，你看那边。哎喽，面面是一鸡蛋出来的，啊，面老嫩嘛，现在面是一鸡蛋。哎喽，阿爷在那路口，哪来嘛？现在哪鸡蛋？哎，鸡蛋里是都哪加了？哎，哎，鸡蛋是在淘宝店里，有淘宝店里没新鲜加了，都是蛮好，哪干的？啊，哎，哪鸡蛋？面是哪？不要罢了。那靠那玩意的鸡蛋，啊，哎，这鸡蛋是罗做南北，知道吧？虾虾玩意的鸡蛋，哎哎，这鸡蛋是罗做，嗯，俺那包来出来啥的，对，鸭蛋对，知道吧？哦，锅玩意的鸡蛋，咱锅看到锅都苦隆隆隆玩意，哎，这玩意的这叫我提来提来说，对，啊，家里还有的，地女人的啥的，对，咱这苦呀，哪苦？哪的苦啊？罗把来说谁？这个来为阿爷的那个款，啊，哎，对喽，面是拿，拿康下谁个啊？哎，对，阿爷的那这个表来人，都呢，把口子啊拍起来，面是呢拍起来了吧了？名字呀，听了过来，名字呀，阿勇嘛，啊，你奶奶不？哪呢？拍几大吧？阿丹，那康呢？拍几大吧？阿南，山呢？拍几大吧？阿亚达，姑呢？拍几大吧？哎，对，提，谁呢？拍几大？罗德查阿勇呢？阿勇名字是，哎的，阿爷在那超八，阿龙过来那三零八的去了，哎，超八是那个了，弟弟裤来超八，后弟裤来超八，就个超八了，是吧？哎呦，阿爷在那超八哈，南油股没丢不了皮的，哎，南油股没丢不了皮的，所以看嘛那边，困难了呗，啊，都丢皮不了了，都丢了那边都啊，这股没丢不了，这股皮的都输了，这球还叫把那丢了，我东江找不着你丢了，东江找超他了，这第二条没丢不了都超人，那这股说来就不着，哎呦，第一股啊，后头股股就丢了，后头股啊，后头股就丢了，天天就丢不着，对吧？超呢，喏，没来乎，哎，俺没有过，哎，这个节日比来，你那比来比来，伢也是的，哎，节日比过比你，啊，别说比不干了，不参数了，我干嘛呀？好了，然后不理财怎么办？彻底说，俺不要，哎，不参你呢，不理财怎么办？我拿不来的人，比如不老，啥欧弟的爷爷呢，不老，这样的好呢，不理财怎么办？我比比娃娃拿来的路没说难。哎，白露讲究，厉害的话哈，讲究皮点啥啥的啥的，哪来的？都说白露你呢，讲究皮点来说的，皮光皮你讲了，不穿皮的那都干嘛？皮新皮的，你们不理啥都不把皮了嘛，他还没教了，不理啥都不把他把那丢来说了，说毛球呢毛厉害，水牛壮的，你都教了嘛，是吧？那话，俺们讲的打法比较准，喏，毛球呢，毛尼亚打法来就对了，哎，他妈吹牛着来就对了嘛，你加个，加个，啊，不理解怎么办？毛球呢，毛尼亚打法也就对了，哎，那个不太明白了，都是吹牛着那个白尼那种来的，啊，第二个， ယောက်ကตาไอ้หลูตาอภัสิเนี่ยเสร็จแล้วล่ะไอ้หลูที่เอาပြောတာอ่ะปะทันนี้ตัวนี้เนาะอวิอะกุนันยุคอมีปิปิตาลายตนะဖြစ်တယ်ဟိုကဒါတော့ပဲပြောလိုက်ပရိသတ်သမုပ္ပါဒ်ปะทันကြတော့ไอ้นันยุคကนันยุคကိုမှုပြီးတော့ตาลานะဖြစ်တယ်ဆိုတာปะทันนี้อะยะဘယ်လိုဆက်တယ်မှုတွေဘယ်လိုဆက်တယ်မှုတွေเนี่ยဖြစ်တာအတူတူကဖြစ်ပြီးတော့ဖြစ်တယ်အချင်းချင်းကျေစုပြီးတော့ဖြစ်တယ်ဆက်တယ်ဖြစ်တော့အဲ့ဒီလိုတော့အကုန်လုံးရှင်းပြအဲ့ဒီလိုနားလည်မှပြိဿသမုပ္ပါဒ်ကိုတကယ်ကြည့်ပြီးပေါ့ကနားလည်တန်ထားပါတော့နော်ဒီတလာယတနာဆိုတဲ့အာတနာ6ပါးဟာဘာကိုမှီပြီးတော့ဖြစ်တယ်လဲနာယုတ်ကိုမှီပြီးတော့ဖြစ်တယ်အမှန်ကတော့ယုတ်ဆိုတဲ့အထဲမှာအာယတနာ5ပါးပါမတော့ဘူးလားပါသွားပြီနော်ယုတ်အာယတနာက5ပါးရှိတယ်နာအာယတနာက2ပါးရှိတယ်ဆိုတော့နာအာယတနာတော့နာဆိုတဲ့အထဲမပါဘူးဝိညာဉ်နဲ့ပါတယ်ဟာနေနဲ့တော့ရှုပ်တော့ပါဒါမှလည်းအခုပြောတော့မမှတ်မိလေကျက်စားမရှိပါဟုတ်လားစိတ်တော့မပြည့်ချင်ဘူးတာလာယတနာအကြောင်းပြုရင်နောက်တစ်ခုပါဖြစ်တယ်လေဖတ်တာတဲ့ဖတ်တာဆိုတာတွေ့ထိမှုတွေ့ထိမှုဆိုတာ contact ပေါ့လေအဆက်အသွယ်ဖြစ်မှုတွေ့ထိမှုကိုဖတ်တာလို့ခေါ်တယ်တာလာယတနာယတနာကိုအမိပြုပြီးတော့ဖတ်တာဖြစ်တယ်ဆိုတာဒါကတော့တိတ်တိတ်ခဲခဲရင်းရင်းတွေးနေကြမလို့ဦးထင်တယ်မျက်စိဆိုတဲ့အာယတနာရှိတယ်အဆင့်ဆိုတဲ့အာယတနာရှိတယ်အဲ့ဒီအဆင့်ဆိုတဲ့အာယနာကမျက်စိရှိရောက်လာတဲ့အခါကျတော့အဲ့ဒီကခုဆက်သွယ်ဆက်သွယ်မှုပေါ်လာနော်အဲ့ဒီဟာကိုဘာလို့ခေါ်လဲဆိုတော့ဖတ်တာလို့ခေါ်တယ်ပြန်ပြောပြအောင်မျက်စိနဲ့အဆင့်နဲ့တွေ့တဲ့အခါမှာဘာဖြစ်တယ်လဲဆိုရင်အမှန်ကမြင်တဲ့စိတ်ဖြစ်တယ်အဲ့တော့မျက်စိအဆင်းဉာဏ်နဲ့စိတ်အဲ့ဒီသုံးခုဖြစ်တယ်တဲ့ကြိုင်နဲ့ဖတ်တာဆိုတဲ့ contact အဆက်အသွယ်ဖြစ်မှုပေါ့နော်အဲ့ဒါကလည်းဖြစ်ဆိုတော့ဖတ်တာဟာဘာကြောင့်ဖြစ်တယ်လဲဆိုရင်အဲ့ဒီသုံးခုပေါင်းစုံမှုကြောင့်ဖြစ်တယ်ဒါနားလည်ဖို့ရည်ရည်သူတို့သုံးခုပေါင်းစုံမှုကြောင့်ဖြစ်တယ်ဆိုတော့သူတို့သုံးခုပေါင်းစုံပြီးတော့နောက်တော်တော်လေးနေမှဖြစ်တာလား
တတ်ရှိ
ပေါင်းစုံတယ်ဆိုတာနဲ့ဖြစ်တာနော်သတို့တစ်ခုကိုရိုက်လိုက်တယ်ရိုက်လိုက်ဘာဖြစ်လာလဲအတန်ဆွတ်လာအတန်ကရိုက်ပြီးမှဆွတ်လာလားရိုက်ပြီးတော့ကြမှာအတန်ဆွတ်တာလားနော်အခုတကယ်ဖြစ်တယ်ဆိုဆွတ်တော့တာဟုတ်တယ်မလားအေးအဲ့တော့ဒီအတန်ဟာတခြားလက်ကတခြားစပွဲရတခြားနော်အဲ့လိုမျိုးလိုပဲမျက်စိကတိကြတစ်ခုအဆုံးကတိကြတစ်ခုသိတဲ့စိတ်ကတိကြတစ်ခုအဲ့ဒီသုံးခုပေါ်လာတဲ့ကံတော့ဖြတ်ဆက်ဆုံးဖတ်တာဆိုတဲ့ပေါ်တရားကလည်းပေါ်တယ်။အဲတပြိုင်နက်ပေါ်တာပဲပေါ်တာကတော့ဒါပဲလို့သဘောတရားချင်းကွာ။ဒါမြတ်စွာဘုရားရဲ့တပ်ပင်ညွတ်တဲ့ညံတော်ဆိုတာဒါတွေပဲ။တမလူတွေဒါတွေနားလည်ဖို့ဆိုတာမဖြစ်နဲ့။မြတ်စွာဘုရားမူတာဒီနန်တရားတွေထဲမှာဒါပါတော့ပေါ်တာပါတော့ဆိုတာရှိတယ်။အဲတော့အတူတူဖြစ်နေပြီမြဲလို့သူ့ဆန်းဖြင့်နဲ့သူရှိ။နော်ရုပ်မှလွတ်လွတ်နေတဲ့ခါကျတော့ကြံရည်နဲ့အလွတ်လွတ်နေကြတာပဲအဲတယောက်ကတော်တော့စရေးအဲတယောက်ကပါတော့သူ့ထက်ကအရာရှိတယောက်ကတော့အုတ်ချုပ်ရေးပါစတဲ့ဆုံးပေါ့သူ့အလုပ်ကလေးသူလုပ်နေတိုးတော့သူတို့ကကြံရည်တော့ခဏမှအလုပ်လုပ်နေကြတယ်ရုံတုံးနေမှာသူတို့ညီညာညာနဲ့လုပ်နေတဲ့အချိန်ခါမှာဒီ business ဒီရန်တရားကြီးချောချုံမုံမောတွားနေတာဒီထက်ကတယောက်ကအလုပ်လုပ်လို့မမှန်ဘူးဆိုရင်မမှန်တဲ့အလျောက်ဒီရန်တရားကြီးကကောင်းမွန်မတွားဘူးပေါ့နော်ထို့အတူပဲအခုလိုစိတ်ဖြစ်ပေါ်တယ်ဆိုရင်အဲ့စိတ်နဲ့အတူစိတ်တိတ်ဆိုတဲ့သဘောတရားတွေဖြစ်ပေါ်တယ်အဲ့ဒီဖြစ်ပေါ်တဲ့စိတ်တိတ်တွေကအများကြီးဖြစ်နေတယ်လို့သူတို့ကတစ်ခုတစ်ခုတစ်ခုပါသူကိစ္စသူဆောင်ရွက်နေကြတယ်တယောက်ကိစ္စနဲ့တယောက်ကိစ္စမရောသူ့လူကိုကိုယ်ကမလုပ်ဘူးကိုယ့်လူကိုသူကမလုပ်ဘူးအဲ့ဒီလိုဖြစ်တယ်အဲ့လိုဆိုတော့အခုဖတ်တာဆိုတဲ့သဘောတရားကခေါက်တပြောတဲ့ဒီပါခေါက်လဲအခန်းအာယတနာနဲ့နော်ဟိုဘက်ကအတိုက်အာယတနာလို့ပြောကြတယ်အခန်းအာယတနနဲ့အတိုက်အာယတနနဲ့တွေ့တဲ့အခါမှာစိတ်ဆိုတဲ့သဘောတရားဖြစ်ပြီးတော့အဲ့ဒီသုံးခုဖြစ်တဲ့အခါမှာဖတ်တာဆိုတဲ့သဘောတရားပေါ်လာ။အဲ့တော့မြင်တာအကြောင်းပြုပြီးတော့ဖတ်တာပေါ်တယ်နော်ပြီးတော့ပါလို့ကြားတာအကြောင်းပြုပြီးတော့ဖတ်တာပေါ်တယ်နာတာအကြောင်းပြုပြီးတော့ဖတ်တာပေါ်တယ်စသဖြင့်ထောက်မျိုးဆိုတာနားလည်ကြပါဦး။ဟုတ်ပါလား။အဲ့တော့ဖတ်တာသဘောဟာစဉ်းစားကြည့်ရင်လည်းအလွန်ထင်ရှားတယ်နော်။ဒါကြောင့်လို့ဆိုရင်เยลุซักก็ကြည့်ဘူးล่ะမမေးရမလို့ပါဟုတ်တယ်ဟုတ်လားကျိုးလိုက်လျှောက်တာကြည့်တော့ဘယ်နေလဲဟမ်အသက်ထိတ်တယ်ဆိုတာမရှိဘူးလားအဲ့ဒါဖတ်တာတဘောဟုတ်လား ဟောဟောကျွန်တော်ဆိုလို့ကိုကလဟန်းနေတယ်ကအသေးသေးနော်ဓာတ်နဲ့ပေါက်တာကြည့်ရင်ငါပြန်ပုံပြီးထိတ်သေးဟာဟိုကျွန်တော်မှလက်ကြတာမှတိတ်ကြမတိမဓာတ်နဲ့ပေါက်တာနည်းနည်းလွယ်လွယ်တခါပြီးသွားရောအဲ့ဒီမှာကိုကလဟန်းနေကြောက်တယ်အဲ့ဒါပါလဲဖတ်တာတဘောတရားတို့တို့စကိုင်းနေတဲ့ခါတော့စကိုင်းမှာကျပစ်နေရှိတယ်အဲ့ဒါညကျရင်တို့ကဆင်းဆင်းလာပြီးတော့ခွေးတွေစားအဲ့ဒီခွေးဟာကျပစ်နဲ့ရရင်မပြေးနိုင်တော့ခါရဖင်ကြိုးတဲ့ဆွဲတော့လားပြီးကိုမပြေးနိုင်တော့အဲဖတ်တာတဘောပဲဟာဟိုဟိုဟိုဟိုရန်သူပြီးလာလို့ပြောတာရန်သူပြီးလာတဲ့ခါကျရင်အလုပ်လို့ပရလတ်ရှိတာလူတွေမှလည်းအကြောက်လွန်ရင်ဖြစ်မှာပဲမပြေးနိုင်ကြတာပါလေဖြစ်တော့ဒါထားပါတော့အဲ့ဒီလိုဖြစ်တာတွေဟာဖတ်တာတဘောတရားလေလူတယောက်ခြင်ပြီးစားနေဟမ်တရားပြီးစားနေတယ်ခြင်လည်းပြီးစားနေတယ်ကိုကလကားနေနေတယ်နော်အဲတရင်ဖြစ်တယ်သွားကြည့်နေဟုတ်လားအဲအဲ့ဒါဟာလေဖတ်တာဖတ်တာရဲ့ manifestation လေအဲ့လိုစဉ်းစားကြည့်ရင်ဖတ်တာတော့ရှင်းရှားတယ်နော်အေးဖတ်တာဆိုတာဟိုရိုးရိုးပြောတော့တွေးထီမှုလို့ဒီလိုပဲပြောတာဟုတ်လားအဲတွေးထီမှုဆိုတာအမှန်တော့သဘောတရားတစ်ခုပဲတွေးထီဘုံပြကိုဖတ်တာခေါ်တာမဟုတ်ဘူးသူတို့တုံးခုဆုံချင်းကြောင့်ဖြစ်လာတဲ့သဘောတရားတစ်ခုကိုဖတ်တာခေါ်တာဒါဒါကိုဒီကနားလည်ကြတယ်ဒီဟာကအလွန်လွဲကြတယ်အုံးလို့လို့ရေးတဲ့တောင်းမှန်တယ်များဘုရင်လွဲလာကြည့်တယ်မလွဲတဲ့ဟာအလွန်ရှားတယ်ဘာပါမလဲ the mere collision of these three things ဒါဒါမဟုတ်ဘူ
း
ဟမ် feeling ဆို feeling ကိုဝေဒနာပြန်တယ်အဲဟုတ်တို့ဆိုတို့ပြောတာကတွေ့ရင်တွေ့တာလေးကဖတ်တာပဲဒီသုံးခုဆုံးတာဖတ်တာပဲလို့ပြောတယ်ဒီသုံးခုဆုံးတာကြောင့်ဖြစ်လာတာဖတ်တာလို့မပြောဘူးအဲ့ဒါကိုဆိုလို့လ
ား
အင်းအဲ့လိုဒါအပြီးမှာတဟောတရားကိုနားမလည်လို့ဖြစ်တာ။ဒါပြီးတော့မှဒါတရားတစ်ခုနဲ့တစ်ခုကတစ်ခုဟိုဘာပါလဲ။တိဒ္ဓသင်္ဆိုင်ပြီးတော့နေတယ်။တစ်ခုနဲ့တစ်ခုမရောနှောဘူး။ဒါဟုတ်သူတို့ရောနှောဖြစ်သွားပြီးတော့တိဆုံချင်းဟာဖတ်တာလဲလို့ဒီလိုပြောကြတာ။တိဆုံချင်းဟာဖတ်တာမဟုတ်ဘူး။တိဆုံချင်းကြောင့်ဖြစ်ပေါ်လာတဲ့သဘောတရားတစ်ခု။အဲအဲ့ဒါမှဖတ်တာ။အေး။ကဲရှိတော့ကြောင့်တော့ဒါနဲ့ကြားနေ။ဖတ်တာဖြစ်လာရင်တဲ့။ဖတ်တာကိုအကြောင်းပြုပြီးတော့ဘာဖြစ်တယ်လဲ။ဝေဒနာဖြစ်တယ်ဝေဒနာဆိုတာကောင်းတာခံစားတာရှိတယ်ဝေဒနာကခံစားမှုနော်အဲ့ဒါကောင်းတာခံစားတာရှိတယ်မကောင်းတာခံစားတာရှိတယ်ကောင်းတာလည်းမဟုတ်ဘူးမကောင်းတာလည်းမဟုတ်ဘူးအလေအလတ်ခံစားတာရှိတယ်ဒီသုံးမျိုးကိုဘာလို့ခေါ်လဲဝေဒနာလို့ခေါ်တယ်တစ်ခါလေစိတ်ထဲမှာပျော်တဲ့ဟာဖြစ်တယ်တစ်ခါလေဝမ်းနေတာဖြစ်တယ်စိတ်ဆိုးတာဖြစ်တယ်ဟာတစ်ခါလေကျတော့ပျော်တာလည်းမဟုတ်ဘူးစိတ်ဆိုးတာလည်းမဟုတ်ဘူးဒီလိုပဲအလေအလတ်မှာဖြစ်တယ်ဆက်ခံစားမှုအဲ့ဒီခံစားမှုဟာအများကြီးရှိတယ်စိတ်မှာပါတာရှိတယ်အဲ့ဒီခံစားမှုသဘောတရားကလည်းပဲဖတ်တတ်နဲ့အတူတူကဖြစ်တော့တာအဲ့ဒီခံစားမှုမှာရုပ်ခန္ဓာကိုယ်ကိုဆွဲပြီးတော့ဖြစ်တဲ့ခံစားမှုရှိတယ်ရိုးရိုးနံသဘောတရားဆိုတော့ဆွဲပြီးတော့ခံစားမှုလည်းရှိတယ်ခံစားမှုဆိုတာအမှန်ကစိတ်ထဲမှာရှိတဲ့သဘောတရားဒါလည်းသတိထားစေချင်တယ်ဝေဒနာလို့ပြောရတဲ့ခါကျတော့စိတ်ကဒီရုပ်ထင်းရောက်သွားတယ်ဆိုတာတရားထင်တဲ့ခါလည်းသူကပြောလို့ရှိတယ်မဟုတ်လားမြေဝေဒနာပေါ်လာရင်မှတ်ရတယ်ဝေဒနာကိုဆိုအဲ့ဒီဝေဒနာဆိုတာအမှန်ကဒီမှာနားနေတာနားနေတဲ့ရုပ်ကိုဝေဒနာခေါ်တာမဟုတ်ဘူးအဲ့ဒီနားနေတဲ့ရုပ်ကို experience လုပ်တယ်နံသဘောတရားကိုဝေဒနာလို့ခေါ်ဒါကြောင့်ဝေဒနာမှတ်တယ်ဆိုရင်နံသဘောတရားကိုမှတ်တာလို့ဒီလိုအောင်မှတ်ရမယ်ရုပ်သဘောတရားကိုမှတ်တာမဟုတ်ဘူးဒါမှလို့နာရဒီမှာရှိနေတော့စိတ်ကဒီဟာစိုက်မှတ်နေတော့ဒီရုပ်သဘောတရားကိုမှတ်နေတယ်လို့စိတ်ကထင်တာကျုပ်ဘောတရားမှတ်တာမဟုတ်ဝေဒနာရှုတယ်ဆိုရင်ဒါနံဘောတရားကိုမှတ်တာသို့တူပဲကောင်းတာလေးခံစားနေရတယ်နော်ဟိုပါလဲနူးညံ့တဲ့အဲထိုင်ဖို့ပုံမှန်ထိုင်နေရတယ်သို့မဟုတ်ဘူဖဲဂရီပါစတဲ့နူးညံ့တဲ့အဝတ်လေးဝတ်နေရတယ်ဆိုတာကောင်းတဲ့တွေးကြည့်မှုဒီမှာရှိတယ်အဲ့ဒါလည်းပဲဝေဒနာပဲအဲ့တော့ဘာပဲဖြစ်ဖြစ်ခံစားမှုကိုဝေဒနာခေါ်တယ်ခံစားမှုကကောင်းသောခံစားမှုရှိတယ်မကောင်းသောခံစားမှုရှိတယ်အလေအလတ်ကောင်းတာလည်းမဟုတ်ဘူးမကောင်းတာလည်းမဟုတ်ဘူးရှိတယ်အမျိုးမျိုးရှိတယ်ဒါ၃မျိုးသလိုနဲ့ပဲအဲကိုတို့တွေ့ဘူးကြတာကြီးပါလေအဲ့ဒီစိတ်ထဲမှာဖြစ်တဲ့နော်ခံစားမှုသဘောတရားကိုဝေဒနာလို့ခေါ်တယ်အဲ့ဒီဝေဒနာဟာဖတ်တာဆိုခုနတွေ့ထူမှုရှိလာရင်သူကလည်းပေါ်တော့တာပဲမပေါ်ဘဲမနေဘူးတရားကောင်းပြီဝေဒနာပြီးတော့ပါလာတယ်တဏှာတဲ့တဏှာဆိုတာလူကြီးတက်မဲ့တာတဏှာခေါ် တို့ဗမာစကားမှာကြတော့တဏှာဆိုတဲ့စကားလုံးကတိတ်မကောင်းလောက်နော်ဆိုင်မလို့စာစကားမှာတဏှာဆိုတာလောဘတာပဲဘာမှဆိုဘူးဒီလူလောဘကြီးတယ်လို့ပြောတာနဲ့တဏှာကြီးတယ်လို့ပြောတာနဲ့အမှားတော့သဘောတရားချင်းအတူတူပဲဒါမှမဟုတ်ဗမာစကားမှာတော့မတူဘူးနော်အဲ့တော့အခုကစာသဘောတရားအနေနဲ့မင်းတို့နားလေကြပေါ့ဟုတ်လားအေးတဏှာတဏှာဆိုတဲ့ပုံရဲ့ဘာဖြစ်လဲတိုက်ရဲ့အနေကတော့မွတ်တိတ်ခြင်းမွတ်တိတ်ခြင်းဆိုတာသိလားဟမ်ဟာပြောတော့ရေငတ်တာကိုပြောတယ်တက်အဲဒါကြောင့်မို့ငတ်လို့လည်းသုံးတယ်ငတ်ရေကြလို့သုံးတယ်ရှိတယ်မဟုတ်လားနော်တိတ်ပြီးတော့ဒီလူကလောဘကြီးရင်အတွေ့တာမှုကြီးများနေရင်ငတ်ရေကြလို့ပဲလောငတ်တဲ့ပေါ့ငတ်နေတော့တော့ရေရဲရောက်တာရေတအားတောက်တော့တာပေါ့အဲ့လိုမျိုးတပြောကြတာရှိတယ်အဲ့ဒီလိုစာလောင်မှုကိုတဏှာလို့ခေါ်ဆားလောင်နေဆိုတာဒါတင်စားတုံးတာပေါ့လူချင်းတာပေါ့တွေ့တာတာပေါ့အဲ့ဒီတဘောတွေဒါကြောင့်မို့ဘယ်လိုဟာမျိုးပဲဖြစ်ဖြစ်လူချင်းရတာတနာလို့ပဲဒါခေါ်နိုင်တယ်နော်ဒါကြောင့်မို့ပစ္စည်းကိုလူချင်းနဲ့ဒီပစ္စည်းလူချင်းနဲ့ဟိုပစ္စည်းလူချင်းနဲ့ဒီပစ္စည်းပေါ်မှာတွေ့တာတဲ့ဟိုပစ္စည်းပေါ်မှာတွေ့တာတဲ့ဒါလည်းတနာပဲဒီပုဂ္ဂိုလ်ပေါ်မှာတွေ့တာတဲ့ဟိုပုဂ္ဂိုလ်ပေါ်မှာတွေ့တာတဲ့ဒါလည်းတနာဒီလိုကြမ်းတမ်းတဲ့အလိုတွေရှိတဲ့ဒါလည်းတနာဒါအားလုံးလူကျင်နာမှန်သမျှအာဆွဲလန်းတွဲတာရမှန်သမျှတဏှာလို့ခေါ်ရတယ်နော်အဲ့ဒီတဏှာဆိုတာရှင်းရှင်းရတော့လောဘလောဘကိုပဲတဏှာလို့ခေါ်တယ်လောဘနဲ့တဏှာဆင်းလို့နေမယ်နော်အဲ့ဒီတဏှာဆိုတဲ့သဘောတရားဟာဝေဒနာကိုအကြောင်းပြုပြီးတော့ဖြစ်တယ်ကောင်းတာလေးခံစားရတယ်ဆိုတော့အဲ့ဒီကောင်းတာလေးကုံသွားမှမစိုးရိမ်ဘူးလားနော်ကောင်းတာလေးခံစားနေရင်ဒါလေးကုံတော့မှဆွေးရင်တော့ကကိုကသူ့ပုံမှာဆွဲလန်းမှုဖြစ်တယ်ပေါ့ဒါဖြင့်ဝေဒနာကမကောင်းတဲ့ဝေဒနာလေးရှိတယ်မကောင်းတာခံစားတော့ဘောတဏှာဖြစ်နေလားဖြစ်နေဘူးလားမင်းတို့နားနေတော့တဏှာဖြစ်လားဟမ်ဘာဖြစ်တာဘောဘယ်နဲ့မဖြစ်啊နော်နားတာကြိုက်ကြတော့မဟုတ်ဘူးပေါ့နားတော့မနာတာကြိုက်တာဟုတ်လားကိုယ်မှာဒုက္ခဝေဒနာဖြစ်တော့ချမ်းသာကိုကတုံ့ကြတယ်အဲအဲ့ဒါကြောင့်မို့အဲဒီဒုက္ခဝေဒနာကိုအကြောင်းပြုပြီးတော့လည်းပဲတဏှာဆိုတာဖြစ်နိုင်တယ်တက်ရဖြစ်တာတော့မဟုတ်ဘူးဒုက္ခဝေဒနာကိုဆွဲမယ်နေတာတော့ဘယ်ဟုတ်လဲဒုက္ခဝေဒနာကဘယ်လိုမှမကြိုက်ဘူးနော်ဒါကြောင့်တကုနားလိုက်ညံညံတောက်ချင်တယ်အဲ့တောက်ချင်တယ်ဆိုတော့ဟာဒီပင်လျင်တဏှာပဲအဲဒါကြောင့်မို့ဒီဆိုးရဲအချမ်းသာနေတော့လည်းဒီချမ်းသာတာလေးကိုဆွဲလန့်လို့တဏှာဖြစ်တယ်ဆင်းရဲနေကြတော့လည်းအဲချမ်းသာတာကိုမျောလင့်တောင့်တာလို့တဏှာဖြစ်တယ်။အဲဒီအကောင်းဆုံးမဟုတ်တဲ့ဝေဒနာကြတော့ပဲအကောင်းဝေဒနာလို့ပဲသဘောထားရတယ်။အဲ့ကြလည်းတဏှာဖြစ်နေတယ်။ဒီခါလေးကြတော့အဲ့လိုဟိုအလေအလတ်ဖြစ်နေတဲ့ဟာလေးကိုသဘောကျနေရလဲရှိသေးတယ်။နော်။တရားထိုင်တဲ့ခါလို့ဘာလို့မှအဲ့လိုမျိုးလုပ်ဖြစ်တတ်တယ်။ဟာဟိုတန်းဆွဲလန်းမှုလည်းမရှိဘူးတက်နှစ်တက်မှုလည်းမရှိဘူးစိတ်ဆုံးဖို့လိုဘာလို့လဲမရှိဘူး။ဟိုဒါကလည်းအလေအလတ်မှဖြစ်နေတော့ဆိုအဲ့လိုသဘောတရားလေးကိုကိုယ်စိတ်ထဲကသဘောကျရမှာနော်အေးအဲ့လိုဆွဲလန်းနေလည်းဗလားတဏှာဖြစ်တယ်အဲ့ဒါကြောင့်မို့ဝေဒနာကိုအကြောင်းပြုပြီးတော့တဏှာဖြစ်နိုင်တယ်ဆွဲလန်းမှုတာတွယ်မှုခင်တွယ်မှုနော်ကံကြီးမှုလိုချင်မှုတောင်းတမှုဒါတွေအကုန်လုံးတဏှာလို့ပဲခေါ်တာလောဘတဏှာအဲ့ဒီတဏှာဆိုတာဖြစ်လာရင်တဏှာရဲ့နောက်ပါဖြစ်တယ်လေဥပါဒံဆိုတာဖြစ်ဟမ်ဥပါဒံဥပါဒံဆိုတာပါလေဟာဟမ်ဥပါဒံအေးသူဗမာစကားသုံးလားဥပါဒံအမေရိကန်နေတော့ဗမာစကားတွေလည်းတိတ်မသုံးကြတော့တဲပြောရတာခက်တယ်ဟမ်ဥပါဒံကြောင့်ဥပဖြစ်တယ်လို့ဘာလို့ပြောတဲ့စကားလေးတွေရှိဘူးလားရှိတော့ရှိတယ်ဒါလူငယ်တွေအကြမ်းကြီးမှာကြားဘူးတော့ဆွဲလန်းတယ်ဆွဲလန်းတယ်ဆိုမှတော့ပြင်းထန်တဲ့တဏှာကိုဥပါဒံခေါ်တဏှာကဒါလောက်မပြင်းထန်လေဘူးဒီတဏှာဒီပင်ရင်ပြင်းထန်တဲ့အချက်ရောက်သွားပြီဆိုတော့ဥပါဒံလို့ခေါ်ရတယ်နော်အဲဟိုတဏှာအခိုက်အတန့်တော့မင်းလွတ်မယ်ဆိုလွတ်နိုင်သေးတယ်ဟာဥပါဒံအခိုက်အတန့်ရောက်သွားပြီဆိုရင်မလွတ်နိုင်တော့ဘူးတခါလေအသေးသာခံမယ်ဆိုတော့သဘောမျိုးပေါ့ဟိုဖားမရဝိပဿနာတဲ့ရောက်သွားတော့ပြန်မထွက်တာမထွက်တော့တာလို့ပဲအဲ့ဒီလိုဖြစ်သွားရင်ဒါဥပါဒံလို့ခေါ်အဲ့ဒီလိုမဖြစ်သေးလို့သူ့ရဲ့အာနေသေးတယ်ဆိုရင်ဒါကိုတဏှာလို့ဒီလိုခေါ်ရ အဲ့ဒီဥပါဒံဆိုတာဆွဲလန်းမှုဟိုလူကျင်မှုကိုသာဥပါဒံခေါ်တာမဟုတ်အယူမှားတာကိုလည်းဥပါဒံလို့ခေါ်တာနော်ဟိုငဲတဲ့သဘောတရားမဟုတ်တာကိုငဲတယ်လို့ဆွဲလန်းနေတယ်ချမ်းသာတဲ့သဘောတရားမဟုတ်တာကိုချမ်းသာလို့ဆွဲလန်းနေတယ်အတ္တမဟုတ်တဲ့သဘောတရားကိုအတ္တလို့ဆွဲလန်းနေတယ်အဲ့ဒီလိုမှားတဲ့အယူနဲ့လည်းပဲဆွဲလန်းလို့ရတယ်ဒါကြောင့်ဥပါဒံလို့ပြောလိုက်ရင်နှစ်ခုမှားရနော်တစ်ခုကပါတော့တဏ္ဍာလောဘနောက်တစ်ခုကမိစ္ဆာဒိဋ္ဌိဟာအေးအဲ့ဒီနှစ်ခုမှာတစ်ခုခုပြအာကြီးတဲ့ဟာတစ်ခုခုဟာဥပါဒံအဲ့တော့တဏ္ဍာကိုအကြောင်းပြုပြီးတော့ဒီနှစ်ခုဒီနှစ်ခုသလုံးဖြစ်နေတယ်လောဘကိုအကြောင်းပြုပြီးတော့ဒီနှစ်ခုသလုံးဖြစ်နေတယ်လောဘဟာအာသိနေသိရင်တဏ္ဍာခေါ်ပဲအာကြီးလာပြီးဟိုဘာကလေးမလွတ်နိုင်တော့ဘူးဆိုတဲ့အချိန်ကျရင်ဥပါဒံကောင်းတယ်အဲဒိဋ္ဌိမေတ္တာဒိဋ္ဌိနဲ့ဆွဲလိုက်ရင်လည်းပဲဘယ်တော့မှမလွတ်တော့ဘူးကွာဟမ်မေတ္တာဒိဋ္ဌိနဲ့စကားပြောကြည့်ပါဟုတ်လားသူကလည်းသူ့ဟာသူဘယ်တော့မှမလွတ်တော့ဘူးဘယ်တော့ပြောပြောမရတော့ဘူးအများဆွဲကန်ချတာဆုတ်ကန်ချတော့အဲ့ဒါဥပါဒံကောင်းတယ်အဲ့ဒီဥပါဒံဖြစ်ပြီးတဲ့နောက်ဆိုရင်ဘာဖြစ်ဘာဖြစ်မလဲဘဝဆိုတာဖြစ်မယ်အဲ့ဒီဘဝမှာတော့နည်းနည်းလေးမှတ်เสียရရှိဘဝဆိုတာမှာ2မျိုးရှိခုနသင်္ခါရတော့ပြောခဲ့တယ်လို့